Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာ VOA American အသံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မေလ9ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49လို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆက်မူပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတက်ဆက်ပေးပါပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Republican Party သမ္မတကိုယ်စားလှယ်လောင်း Donald Trump ကပါတီခေါင်းဆောင်တွေသူ့ကိုမထောက်ခံတဲ့အပေါ်စိုးရိမ်မှုမရှိဘူးလို့ပြောပါတယ်စီးရီးယားနိုင်ငံမှာနိုင်ငံရေးကျင်းသား800နီးပါးရှိတဲ့အကျဉ်းတောင်စုပူအောင်ကြွနေတာကိုအစိုးရတပ်တွေထိန်းချုပ်ဖို့ကြိုးစားပေမဲ့မအောင်မြင်ခဲ့ပါဘူးမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးမှုတွေရှော့ချပေးဖို့ Nobel ဆုရှင်တွေကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်ခွန်ညွှန်နဲ့အတူတင်ပြပေးသမောခင
်ဟုတ်ကဲ့ကောင်းပါခင်ဗျာအခုမနက်ခင်းမှာနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
ဘုရားတရားတော်ရဲ့ဟိုကျွန်တော်တို့တကယ့်ကိုတရုတ်တကအမှန်ကိုဖော်ကျူးနေတဲ့ရွှေတုံးစီတီတော်ကြီးရဲ့အေးရိပ်စာရအောက်မှာဘုရားတရားတော်နဲ့ဆက်ညင်တဲ့
ဝါရှင်တန် DC မြို့တော်ကိုရောက်ရှိလာတဲ့ဟာဂျီဦးအေးလွင်ပြောဆိုသွားတာဖြစ်ပါတယ်အခုဒီပတ်ရဲ့မြမအရေးဆွေးနွေးခန်းကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားရပါမယ်အဲ့ဒါပြင်မြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံမှုမနေ့ညပိုင်းကဆက်ရောက်လာတဲ့ထိုင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းသတင်းတော်ကိုလည်းတင်ဆက်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့မိခင်များနဲ့အထူးအစီအစဉ်နောက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စာရေးဆရာဦးစီသူအောင်မင်းရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားဆန်းပြားစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မတ်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းအဖြစ်တက်လာနိုင်ခြေရှိတဲ့နိုင်ငံသားရေးဝန်ကြီးဟောင်ဟယ်လာရီကလင်တန်နဲ့နိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြတဲ့အခါ Republican Party အတွင်းကအရေးပါတဲ့ခေါင်းဆောင်တွေရဲ့ထောက်ခံမှုမရတဲ့အပေါ်အထူးအနေနဲ့စိုးရိမ်ပူပန်ခြင်းမရှိကြောင်း Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့ Donald Trump ကတင်းငွေတွေနေ့ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာရေးတေချာသလောက်ရှိနေပေမဲ့တမူထူးခြားတဲ့နေ့နဲ့ကိုယ်စားလှယ်လောင်းဖြစ်လာခဲ့တဲ့အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေးကြီး Donald Trump ကိုထောက်ခံဖို့အစီအစဉ်မရှိဘူးလို့ American သမ္မတဟောင်းGeorge H.W. Bush နဲ့တားဖြစ်သူသမ္မတဟောင်း George W. Bush အပါအဝင်တခြားပါတီအကြီးအကဲအတော်များများကပြောပါတယ်။ပါတီတွင်လက်ရှိအကြီးဆုံးပုဂ္ဂိုလ်ဖြစ်တဲ့လွတ်တော်ဥက္ကဋ္ဌ Paul Ryan ကလည်းသူ့အနေနဲ့ Trump ကိုမထောက်ခံခင် Trump အနေနဲ့ပါတီရဲ့အစဉ်အလာဖြစ်တဲ့ရှေးဥစွဲအယူဆတွေကိုလိုက်နာနိုင်ခြင်းရှိမရှိဆိုတာသိကြအောင်အရင်စောင့်ကြည့်ရအောင်မယ်လို့ပြောကြားခဲ့ပါတယ်။ Democratic Party ဘက်မှာတော့နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton ဟာစနေနေ့ကဂွမ်ကျွန်းမှာကျင်းပတဲ့ပါတီတွင်ရွေးချယ်မှုမှာအနိုင်ရလိုက်တဲ့အတွက်ပါတီရဲ့သမ္မတလောင်းကိုယ်စားလှယ်ဖြစ်လာဖို့ပုံမနှိမ့်ဆက်သွားပြီဖြစ်ပါတယ်။ Pacific ပင်လယ်အတွင်းမှာရှိတဲ့ဂွမ်ကျွန်းမှာပြုတ်လုတဲ့ပါတီတွင်ရွေးချယ်မှုမှာ Hillary Clinton ကမဲရီအတွက်600ခန့်နှုန်းနဲ့ကိုယ်စားလှယ်9ဦးအနိုင်ရလိုက်တာပါ။သူမရဲ့ပြိုင်ပွဲ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကတော့ကိုယ်စားလှယ်3ဦးသာရရှိလိုက်ပါတယ်။
စီးရီးယားနိုင်ငံကနိုင်ငံရေးကျင်းသား800နီးပါးရှိတဲ့အကျဉ်းတောင်မှာသတင်းတပတ်နီးပါးစုပူအောင်ကြွနေတာကိုအစိုးရတပ်တွေထိန်းချုပ်ဖို့ကြိုးစားနေပေမဲ့မအောင်မြင်ခဲ့ပါဘူး။ဟာမာဘဟုအကျဉ်းတောင်ကအကျဉ်းသားတွေကိုအစုလိုက်အပြုံလိုက်အသက်ခံရဖို့ရှိကြောင်းစီးရီးယားတိုက်ခန့်ခေါင်းဆောင်တွေကသတိပေးထားပြီးနိုင်ငံတပ်ကအတိုင်းဝိုင်းအနေနဲ့အရေးယူမှုတွေကိုချက်ချင်းဆောင်ရွက်ပေးကြဖို့တောင်းဆိုလိုက်ပါတယ်။တောက်ကြနေညာကအစိုးရတပ်တွေထောင်ကိုဝင်စီးချိန်ကစလို့ထောင်တွင်းအခြေအနေတဖြည်းဖြည်းဆိုးလာနေပြီးထောင်ရိပ်ခါကိုဖျက်ဖို့လည်းစီစဉ်နေတဲ့အကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။အကျဉ်းသားတွေကလူမှုကွန်ရက်ကိုတင်လိုက်တဲ့ဗီဒီယိုတစ်ခုမှာအစိုးရတပ်တွေကအကျဉ်းထောင်တွေကအချုပ်ခန်းတွေထဲမျက်ရည်ရိုဘုံတွေပစ်သွင်းခဲ့ပြီးတဲ့နောက်အသက်ရှူကျနေကြတာကိုတွေ့ရပါတယ်။တနတ်တန်တွေကိုလည်းကြားနေခဲ့ရပါတယ်။အကျဉ်းသားတွေကလုံခြုံရေးဆောင်တွေကိုဖမ်းပြီးစုပူအောင်ကြွခဲ့ပြီးတဲ့နောက်တနင်္လာနေ့ကလေးကအစိုးရတပ်တွေကထောင်ကိုဝိုင်းထားပါတယ်။အကျဉ်းသားတချို့ကိုဒမတ်စကတ်မြို့မြောက်ပိုင်းအစိုးရထောက်လိုက်ရေးဌာနရှိရာနမဲဆိုးနဲ့ကြောကြားတဲ့ဆက်နာရအကျဉ်းထောင်ကိုရွှေ့ဖို့စီစဉ်ခဲ့တာကြောင့်အခုလိုထောင်တွင်းစုပူမှုဖြစ်ခဲ့တာပါ။
အီဂျီနိုင်ငံကိုင်ရိုမြို့တော်အပြင်ဘက်ဟဲလ်ဝမ်ဒေသမှာအရဖို့ရဲရရှိရှိဦးတည်ဆုံခဲ့တဲ့တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြွားတွေနဲ့ဆက်နွယ်မှုရှိတဲ့အကြမ်းဖက်သမားတွေကပြောကြားလိုက်ပါတယ်။ရဲရရှိတွေလိုက်ပါလာတဲ့ van ကားအနီးတနတ်သမားတွေလိုက်ပါလာတဲ့ pickup truck ကရပ်လိုက်ပြီးတဲ့နောက်ကားပေါ်ကတနတ်သမားတွေဆင်းလာပြီးရဲကားကိုတနတ်နဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်အခင်းဖြစ်ပွားရာနေရာကနေတနတ်သမားတွေထွက်ပြေးသွားခဲ့ကြတယ်လို့အစိုးရပိုင်းမီနာသတင်းအေဂျင်စီကပြောပါတယ်။ဒါဟာနိုဝင်ဘာလတုန်းကရဲစစ်ဆေးရေး gate ကို IS အဖွဲ့ဝင်တွေကတနတ်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ရဲရရှိ၄ဦးတည်ဆုံးပြီးတဲ့နောက်ကာရိုမြို့မှာဖြစ်သွားခဲ့တဲ့တည်ဆုံးမှုအများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။သူတို့အနေနဲ့ရဲရရှိတွေကိုပစ်ခတ်တိုက်ခိုက်ခဲ့ကြောင်း IS အဖွဲ့ကအွန်လိုင်းကနေသတင်းထုတ်ပြန်ကြေညာခဲ့တ တဲ့အထက်မှာဖော်ပြထားပြီးအဲ့ဒီတိုက်ခိုက်မှုဟာအီဂျစ်နိုင်ငံအတွင်းအကျဉ်းချခံထားရတဲ့အမျိုးသမီးတွေအတွက်လက်စားချေတိုက်ခိုက်မှုဖြစ်တယ်လို့ပြောပါတယ်။ဒါပြင် IS ဖော်ဝင်နေတဲ့နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကအထွတ်မပြေခင်ရဲတွေထံကနေတနတ်တွေကိုလည်းရယူနိုင်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။
လူလူလုံးဂျုံရီကိုထိပါစေပြီးအရသားတွေပေါ်ဆိုးရတဲ့ရာဇဝတ်မှုကျူးလွန်ခဲ့မှုနဲ့ဆွဲချက်တင်ထားတဲ့လူ6ယောက်ကိုအာဖဂန်နစ္စတန်အာဏာပိုင်တွေကျူးပေးကွပ်မြတ်ခဲ့ပါတယ်။အကြမ်းဖက်သမားတွေကိုကာဘူးအကျဉ်းထောင်မှာတနင်္လာနေ့ကသမ္မတရှရဖ်ဂန်နီရဲ့မိန်းအရတည်ထောင်စီရင်ခဲ့တဲ့အကြောင်းသမ္မတယုံက VOA ကိုအတည်ပြုပါတယ်။ပြီးခဲ့တဲ့လကအာဖဂန်ရဲ့မြို့တော်မှာအသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းလူပေါင်း80နီးပါးသေဆုံးပြီးရာပေါင်းများစွာဒဏ်ရာရခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်အခုလိုစီရင်ချက်ချခဲ့တာပါ။ဒီတိုက်ခိုက်မှုကိုတာလီဘန်တွေကလုတ်ခဲကြောင်းကြေညာခဲ့ပြီးပြည်တွင်းမချေနှံ့မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့သလိုနိုင်ငံတကာကလည်းဝိုင်းဝန်းပစ်တင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအာဖဂန်နစ္စတန်မှာတနင်္ဂနွေနေ့ကဘတ်ကား2စီးနဲ့လောင်စာတင်ကားတစ်စီးတို့တိုက်မိပြီးကား3စီးလုံးမိလောင်ပျက်စီးသွားခဲ့တာမှာအနည်းဆုံးလူပေါင်း83ဦးသေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ပါတယ်။ဘတ်ကားတွေပေါ်မှာတော့ခီးတဲ့125ယောက်လိုက်ပါလာခဲ့ပါတယ်။နယ်မြေကန်ရင်ကျော်ထိန်းသိမ်းဌာနရရှိတယောက်ကမစစ်မချင်းမောင်းနှင်ကြလို့အခုလိုဖြစ်ရတာလို့ AP သတင်းဌာနကိုပြောပါတယ်လမ်းတွေမကောင်းတဲ့အပြင်ရင်စိကန်လိုက်နာမှုမရှိသလောက်ဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံမှာရင်တိုက်မှုတွေအဖြစ်များပါတယ
် UAE အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်ကိုရီးယားနိုင်ငံကကန့်ကွက်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်တွင်သွားရောက်လည်ပတ်ခဲ့ကြတဲ့နိုဘယ်ဆုရှင်3ဦးကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေလျှော့ချပေးဖို့တောင်းဆိုလိုက်ကြပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံကိုနိုင်ငံရေးနဲ့မသက်ဆိုင်တဲ့ပညာရေးဆိုင်ရာတန်တမာရေးနိလနဲ့ငင်းချမ်းရေးလက်ကမ်းလိုကြောင်းပြောကြပါတယ်။ဆေးပညာဆိုင်ရာနိုဘယ်ဆုရှင်ရစ်ချတ်ရောဘတ်စ်စီးပွားရေးဆိုင်ရာနိုဘယ်ဆုရှင်ဖင်ကစ်လန်နဲ့ဓာတုဗေဒဆိုင်ရာနိုဘယ်ဆုရှင်အာရွန်စီချာနိုဗာတို့၃ဦးကကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့အင်တာနက်အလွယ်တကူမရနိုင်တဲ့အတွက်မြောက်ကိုရီးယားသိပ္ပံပညာရှင်တွေအခက်တွေ့နေရကြောင်းပြောကြားခဲ့ကြပါတယ်။ကွန်မြူနီမြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအတော်များများကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်နော်ဝေး၊ဗြိတိန်နဲ့အစ္စရေးနိုင်ငံတို့ကနိုဘယ်ဆုရှင်3ဦးကပျုံယမ်းမြို့ကပြန်လာပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုပြောကြားလိုက်ကြတာပါ။မြောက်ကိုရီးယားနိုင်ငံကပညာရေးအဆောက်အအုံတွေမှာခေတ်ပေါ်သိပ္ပံနည်းပညာဆိုင်ရာကိရိယာတွေအလုံးအလောက်မရှိတဲ့အခြေအနေတွေကိုလည်းစစ်ပညာဆိုင်ရာနိုဘယ်ဆုရှင်ရစ်ချတ်ရောဘတ်စ်ကပြောကြားခဲ့ပါတယ်။နိုင်ငံကအတိုင်းအဝိုင်းအနေနဲ့လည်းမြောက်ကိုရီးယားနဲ့အပြန်အလှန်ထိတွေ့ဆက်ဆံလို့တဲ့ဆန္ဒရှိပြီးခီးစဉ်အတွင်းအ ਨੇ ဆုံးမြောက်ကိုရီးယားကျောင်းသား၂ယောက်ကိုအနောက်နိုင်ငံတွေကိုခေါ်လာဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့ရောဘတ်စ်ကပြောပါတယ်။သိပ္ပံပညာရှင်၃ဦးဟာမြောက်ကိုရီးယားနိုင်ငံအတွင်းကစေယုံတွေတက္ကသိုလ်တွေနဲ့သုတေသနဌာနတွေကိုတွားရောက်လေ့လာခဲ့ကြတာပါ။အတန်တိတ်တန်တမာရေးလို့အမည်ပေးထားတဲ့သူတို့ရဲ့ခီးစဉ်ကိုတော့ဂျနီဗာမြို့အခြေစိုက်နိုင်ငံကငင်းကြေးအဖွဲ့ကစီစဉ်ပေးခဲ့တာဖြစ်ပြီးသူတို့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ခြင်းမရှိဘူးလို့ပြောပါတယ်။
တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေကသာမြောက်ကိုရီးယားရဲ့အချုပ်အခြာအာဏာကိုထိပါချင်းချောက်တာမရှိခဲ့ရင်သူ့နိုင်ငံကလည်းနျူကလ িয়ার လက်နက်တွေမသုံးဘူးလို့ခေါင်းဆောင်ကင်ဂျုံကအာဏာရပါတီညီလာခံမှာပြောခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကနေကြေညာသွားပါတယ်။ KCNA သတင်းဌာနရဲ့တနင်္ဂနွေနေ့သတင်းမှာခင်မာမြောက်ကိုရီးယားကိုရန်လိုတဲ့နိုင်ငံတွေနဲ့လည်းပုံမှန်ဆက်ဆံရေးရှိဖို့လိုလားကြောင်းနဲ့တောင်ကိုရီးယားနိုင်ငံကိုလည်းမယုံကြည်မှုတွေလျှော့ချနိုင်ဖို့နဲ့နောက်ထပ်နားလည်မှုလွဲတာမျိုးတွေမဖြစ်ရအောင်ခုထက်ပိုပြီးဆွေးနွေးညှိနှိုင်းသွားကြဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ကင်ရဲ့ပြောကြားချက်တွေဟာမကြာခဏရန်ဆောင်နေတဲ့အိန္ဒိယတောင်ကိုရီးယားနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့အပေါ်မှာအပြောင်းအလဲတစ်စုံတစ်ရာရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မလာတဲ့တော့ကတော့မြောက်ကိုရီးယားဟာပူးတွဲစစ်ရေးလေ့ကျင့်ခဲ့ကြတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကိုလက်ဦးမှုယူပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချိန်ချောက်ပြောဆိုခဲ့တာပါ
။တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူဂျန်ပြည်နယ်အတွင်းကြီးမားတဲ့မြေပြိုမှုကြီးဖြစ်သွားခဲ့တဲ့အတွက်ဆက်လို့ရေလုတ်သား34ဦးပျောက်ဆုံးနေတယ်လို့အစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တိုင်နှင်းခရိုင်တွင်းကဆောက်လက်ဆက်ရေအားလျှောက်စစ်ဆေးရုံတရှိရာကိုကုဗမီတာတသိန်းလောက်ရှိတဲ့ရွှေနေနဲ့ကြောက်ခဲတွေပြိုကျခဲ့ကြောင်းအစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်။မူတဲထန်စွာရွာပြီးတဲ့နောက်တင်းနှင်းငွေတွေကအဲ့ဒီမြေပြိုမှုဖြစ်သွားခဲ့တာပါ။လူ9ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။လူတွေသေစေနိုင်တဲ့မြေပြိုမှုတွေတရုတ်နိုင်ငံမှာမကြာခဏဖြစ်ပွားလေရှိပါတယ်။ဒီဇင်ဘာလတုန်းကလည်းစီးပွားရေးအချက်အချာကျတဲ့ဂွမ်တောင်းပြည်နယ်အတွင်းကရှန်ဇန်ဒေသမှာရှိတဲ့ဆက်မှုစုံမှာကြီးမားတဲ့ရွှေနေအကြီးအကျယ်ပြိုကျခဲ့တာကြောင့်လူ90လောက်သေဆုံးခဲ့ရပါတယ်။
ကနေဒါနိုင်ငံအနောက်ပိုင်းကအယ်ဘာတာမှာအတော်ကြကြပြန့်ပြန့်လောင်ကျွမ်းနေတဲ့တော်မီဟာအာဏာပိုင်တွေထင်ထားသလောက်မကြီးလာဘူးလို့အယ်ဘာတာပြည်နယ်ဝန်ကြီးချုပ်ရစ်ချက်နော့လီကပြောပါရတယ်။တော်မီဟာတနင်္ဂနွေနေ့မှာနှစ်ဆတိုးပြီးလောင်လာလိမ့်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းခဲ့ပေမဲ့အခုတော့တဖြည်းဖြည်းမီးရှိန်လျော့လာနေပြီလို့ဝန်ကြီးချုပ်နော့လီကပြောပါရတယ်။ဒါပြင်ပြည်နယ်ချင်းကပ်ရက်မှာရှိနေတဲ့ဆက်ကက်ချူဝမ်ပြည်နယ်တဲကိုပါမိကူသွတ်ဆက်သွားမှာကိုစိုးရင်ခဲ့ကြပေမဲ့မိကနေဆက်အထိရောက်အောင်မလောင်ခဲ့ပါဘူး။အပူချိန်အများကြီးလျော့လာတာကြောင့်မိသက်ရတာပိုးပြီးအဆင်ပြေကြောင်းအယ်ဘာတာမိသက်အရာရှိချက်မော်ရီဆန်ကပြောပါတယ်။ဒေသစံတော်ချိန်တနင်္ဂနွေနေ့နေခင်းမှာတော့အယ်ဘာတာရဲ့မြောက်ပိုင်းကအေရီယာဟက်တာ 36,000 ကျော်လောက်ဆက်လောင်နေပြီးထောင်နဲ့ချီတဲ့သူတွေလည်းဘေးလွတ်ရာအရေးပေါ်စခန်းတွေမှာခိုးလုံနေကြရပါတယ်။တော်မီဟာဖို့မက်မူရီမြို့တစ်မြို့လုံးနီးပါးကိုမိလောင်ကျွမ်းသွားခဲ့ပြီးလူပေါင်း 18,000 ဟာလည်းသူတို့ပိုင်ပစ္စည်းအနည်းငယ်လောက်ကိုသာတည်ဆောင်ပြီးဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတာပါ။အယ်ဘာတာဟာမြောက်အမေရိကတိုက်ရဲအကြီးဆုံးရေနံထွက်ရာသဲမြေဒေသဖြစ်ပါတယ်။မိတော်တွေဟာရေနံထုတ်လုပ်နေရာဆက်ယုံစီတွေစီကိုတော့ရောက်မသွားခဲ့ပါဘူး။
Direct from Washington, the voice of America, VOA.
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့မက်ခွာညိုတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA ကတင်းနှင်းလာနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုရင်ဆုံးတော့မြန်မာနိုင်ငံမှာရောက်ရှိနေတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်သတင်းလောင်းနဲ့စကြရအောင်ပါမြန်မာနိုင်ငံကိုမနေ့ကညနေကရောက်ရှိလာတဲ့ထိုင်းဝန်ကြီးချုပ်အငြိမ်းစားဗိုလ်ချုပ်ကြီးပရာယုတ်ချန်ဦးချာရဲ့အထူးကိုယ်စားလှယ်ထိုင်းနိုင်ငံရဲ့ဝန်ကြီးမစ္စတာတွန်ပရာမုတ်ဝီနိုင်ဟာဒီကနေ့တနင်္လာနေ့မှာတမရဦးထင်ကျော်နိုင်ငံရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်မှာနှစ်နိုင်ငံဆက်ဆံရေးအတွက်ဘာတွေကိုဦးစားပေးပြီးတော့ဆွေးနွေးကြဖို့ရှိမလဲ NLD အစိုးရတဲ့အနေနဲ့အင်းဒီနာချင်းထိုင်းနိုင်ငံနဲ့ဘယ်လိုကိစ္စတွေမှာအဓိကပူးပေါင်းဆောင်ရွက်သွားကြဖို့ရှိမလဲအသေးစိတ်ကိုမတ်အင်ဂျင်နိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ထိုင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်လာတဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးမစ္စတာဒွန်ပရာမုတ်ဝီနိုင်းရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နောက်စီးပွားရေးပူးပေါင်းဆောင်ရွက်မှုမှာပိုပြီးတိုးတက်လာဖို့အထူးသဖြင့်နယ်စပ်ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားများအရေးအပါအဝင်ဒဝဲအထူးစီးပွားရေးဆောင်ဖွံ့ဖြိုးတိုးတက်ရေးတို့မှာပူးပေါင်းဆောင်ရွက်ဖို့စတဲ့အချက်တွေကိုအဓိကဆွေးနွေးသွားဖို့ရှိကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုထိုင်းနိုင်ငံကတာဝန်အရှိဆုံးခေါင်းဆောင်ရဲ့အထူးကိုယ်စားလှယ်ခီးစဉ်ဟာအကောင်းဆိုးတွေပါတွန်တွဲရှိနေတဲ့အိန္ဒိချင်းနှစ်နိုင်ငံဆက်ဆံရေးအတွက်အရေးကြီးကြောင်းမြန်မာနိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်
။ဒီအစိုးရအသစ်နဲ့ဒီထိုင်းကလည်းသူတို့နိုင်ငံအကျိုးစီးပွားအတွက်ခိုင်မာအောင်နဲ့တိုးတက်အောင်လုပ်ချင်မှာပဲဖြစ်ပါတယ်။တချိန်တည်းမှာကျွန်တော်တို့ပမာနိုင်ငံဘက်ကလည်းပဲဒီထိုင်းနိုင်ငံကိုမိပြုနေရတဲ့ဒုက္ခသည်တွေရောနောက်တစ်ခါရွှေပြောင်းအလုပ်သမားတွေရောကိစ္စတွေကိုလည်းဒီထိုင်းဆိုအကိုပြန်လာပြီးပြောနိုင်တဲ့အခွင့်အရေးတစ်ခုရပါတယ်ဒါအမှန်တမ်းဟိုခွန်ကောင်းတစ်ခုပါ။နောက်အရေးကြီးတာကတော့ထိုင်းနိုင်ငံကကြီးလိုက်ရင်သူ့နိုင်ငံရေးအကျိုးစီးပွားကတော့သူ့နေဇက်တေတာဆန်ရပြဿနာတည်းရဲ့နောက်တစ်ခါဗမာပြည်ကိုလာပြီးတော့အကြီးကျယ်ရင်းနှီးမြှုပ်နှံထားတဲ့ဟဲ့လားဟိုတဝဲစီမံကိန်းကိုကိစ္စအစအဲ့ဒါကအတော်ရည်ကြီးတဲ့အတွက်ထိုင်းအတွက်ကလည်းဒီဆိုအပ်တဲ့အတွက်အမခန့်ချက်တွေနဲ့ခိုင်မာမှုတွေရအောင်လိုချင်မယ်လို့ယူဆပါတယ်ခင်ဗျ။
အရင်တုန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးချိုးဖောက်တဲ့ကိစ္စတွေနှစ်နိုင်ငံနယ်စပ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးအခုအထစ်တွေရှိခဲ့တာပါ။အခုတော့ဒီအခြေအနေတွေကိုကြော်လွန်ခဲ့ပြီဆိုပေမဲ့နေဆက်မှာတန်းနဲ့ချီရှိနေတဲ့တိုင်းရင်းသားဒုက္ခသည်တွေရဲ့အရေး NLD အစိုးရတင်းနဲ့ထိုင်းအစ်စ်အစိုးရတို့ပူးပေါင်းဖြည့်ရှင်းဖို့ရှိနေသေးကြောင်းចောင်းသားတက်မတော် ABSDF ခေါင်းဆောင်ဟောင်းကိုမိုးတီစွန်ကပြောပါတယ
်ထိုင်းအစိုးရရဲ့ policy ကလက်နက်ကိုင်အင်အားစုတွေကိုအရင်တည်းကပေါ့လားမြန်မာအစိုးရနဲ့ပြည်လဲပြီးတယ်ရင်းချမ်းရေးကိစ္စအတွက်ဟလာပူးပေါင်းဆောင်ရွက်မှုတွေတို့ဖြစ်ခြင်းလေအဲ့လိုမျိုးတွန်းအားပေးတာရှိတယ်။အခုကြတော့ဒုက္ခတွေတွေကိုလည်းထိုင်းရဒုက္ခတွေစကားနေရရှိတဲ့ဒုက္ခတွေကိုသူ့ရဲ့မူလနေရာရင်းကိုပြန်ပြင်တဲ့သဘောထားတွေရှိတယ်။အဲ့တော့အရင်လိုဒုက္ခတွေစကားနေဆိုတဲ့ဟာမျိုးတွေကိုသိပြီးတော့အားပေးကူညီနေတာမရှိတော့ဘူး။အဲ့တော့အဲ့ဒီကိစ္စတွေကလည်းပမာနဲ့အခုဆိုအပ်တဲ့တိုင်းနဲ့ဆွေးနွေးရတော့ပဲ
။ဒါအပြင်ထိုင်းနိုင်ငံမှာတန်းနဲ့ချီရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အရေးနှစ်နိုင်ငံပူးပေါင်းဖြည့်ရှင်းဖို့ကိစ္စမှာစိန်ခေါ်မှုအခက်အခဲတွေရှိနေတာပါ။ဒ
ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဦးသိန်းစိန်ဆိုတာငါနဲ့အုပ်ချုပ်သွားတာတောင်မှဒုက္ခသည်တွေနဲ့အလုပ်သမားတွေကမပြန်လာနိုင်တဲ့အနေအထားကုတော်အောင်စန်းစုကြည်ဦးဆောင်တဲ့ဒီ NLD ဆိုတာလက်ထက်မှာလည်းပြန်လာနိုင်ဖို့အရေးဟာကျွန်တော်တို့ပမာနိုင်ငံရဲ့အခင်းကျင်းတဲ့စီးပွားရေးတွေလိုသေးတော့ကဒီရွှေပြောင်းလူသမားတွေဟာအိမ်မှာပဲနေကြအောင်မှာအဲဒီအကူပမာနိုင်ငံဘက်ကလည်းတတ်နိုင်လို့သူပြည်သူပြည်သားတွေရဲ့အကျိုးစီးပွားကိုကြည့်ပြီးတော့ဟိုတောင်းဆိုလိမ့်မယ်။တိုးတိုးထိုင်းကလည်းတရားကိုသူဘလောက်ထိလျော်နိုင်မယ်ဆိုတာကတော့မသိကြဘူး
။ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်အတွင်နေပြည်တော်မှာဒီကနေ့ညနေ3နာရီမှာဒေါံဆန်းစုကြည်နဲ့ပူတွဲသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်ရှင်။
သောရစီများခင်ဗျာစကိုင်းတိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှာတင်းပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံရတဲ့အတိုင်းအောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားလို့ရပါတယ်။တိုက်ရိုက်လေးလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
။နေပန်အင်္ဂါနေ့ညဒါရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလိုသူတွေ VOA ကိုအင်္ဂါနေ့ည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ။အခုတော့မြမရေးဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာလက်ရှိတည်ဆဲဥပဒေတွေအတိုင်းလေးစားအကောင့်တွေဖော်နိုင်ပြီးတော့လူတိုင်းရသင့်ရရတဲ့မူရပါအခွင့်အရေးတွေကိုလေးစားမယ်ဆိုရင်ဘာသာတိုင်းအတွက်လွတ်လပ်စွာကိုယ်ကိုယ်ခွင့်အခွင့်အရေးတွေအပြည့်အဝရမယ်လို့ယုံကြည်တဲ့အကြောင်းအစ္စလမ်ဓမ္မဗိမာန်ဆော်ဩယေမူလည်းဖြစ်ဘာသာပေါင်းစုံညီညာရေးအဖွဲ့ကိုထူထောင်သူတွေမှအပါအဝင်တဦးဖြစ်တဲ့ဟာဂျီဦးအေးလွင်ကပြောဆိုလိုက်ပါတယ်မတူညီတဲ့ဘာသာပေါင်းစုံကြမှာနားလည်မှုရရှိရေးကြိုးပမ်းမှုတွေမှာတိုးတက်မှုတွေရှိခဲ့ပေမဲ့အခက်အခဲတွေလည်းကြံနေသေးတယ်လို့သူကဆိုပါတယ်ဝါရှင်တန်မြို့တော်ကိုရောက်လာတဲ့ဟာဂျီဦးအေးလွန်နဲ့ VOA မြန်မာပိုင်းအစီအစဉ်ကကိုသားညွန့်ဦးတို့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
ငယ်ဦးအေးလွန်ကို VOA ကိုလာပြီးတော့ဖြစ်ကြပြီးတယ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ရေဆုံးမေးချင်တာကတော့မြန်မာနိုင်ငံမှာဒီဘာသာရေးလူမျိုးရေးပြဿနာတွေတင်းမာမှုတွေပြီးခဲ့တဲ့အစိုးရလက်ထက်မှာဒေါ်လေးပြင်းထန်ရှိခဲ့ပါတယ်။အဲ့တော့တစုံတရာဖြစ်ရှင်းနိုင်မှုတွေအစိုးရဘက်ကလည်းကင်တွယ်တယ်လူရပ်ဖက်လူမှုဖွဲ့စည်းကလည်းကြိုးပမ်းကြတယ်အင်တာဖိတ်ဖွဲ့စည်းတွေလည်းပေါ်လာတယ်။အဲ့တော့အခြေအနေကတင်းမာနေတုံးမဲလားရော့ပါသွားလားဘယ်လိုများရှိပါလဲခင
်ဗျ။အဲကျွန်တော်တို့ရွေးကောက်ပွဲမတိုင်မီနိုင်ရွေးကောက်ပွဲပြီးတဲ့အချိန်မှာကျွန်တော်တို့တော်တော်စိုးရိမ်တယ်။တိုးတော်လည်းပဲအမဲပေးတဲ့ပြည်သူတွေရဲ့အမျိုးမြင့်ကြီးမှမှုကြောင့်ဘာသာရေးကိုအကြောင်းပြုပြီးတော့နိုင်ငံရေးအမြတ်ထုတ်ဖို့ကြိုးစားတဲ့စီမံချက်တွေကတော်တော်လေးကိုပြက်ပြားသွားတယ်။နော်နိုင်ငံရေးမှာဘာသာရေးအသုံးချဖို့ကြိုးစားတဲ့လူတွေရဲ့အဲလှုပ်ဆောင်ချက်တွေကိုပြည်သူကလက်မခံမှုဆိုတာရွေးကောက်ပွဲ result ကကျွန်တော်တို့အတိအကျကျွန်တော်ထွက်လာတယ်။သို့တော်လည်းပဲဒီဘာသာတရားဟာလှုံ့ဆော့ရတာအင်မတန်လွယ်ကူတဲ့အတွက်ဖောက်ခွဲဖို့အတွက်စနစ်တန်အဖြစ်ဆက်လက်အသုံးချမယ်ဆိုတာကျွန်တော်တို့ကမျှော်လင့်ပြီးသားပါ။ဒါကြောင့်မလို့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာလည်းပဲအခွင့်အရေးရရင်ရတယ်လို့ဒီဘာသာတရားနဲ့လှုံ့ဆော်မှုတွေဖောက်ခွဲမှုတွေစူးစမ်းမှုလေးတွေဆိုတာရှိနေပါသေးတယ်ခင်ဗ
ျဒီအမုန်းတရားမပြန့်ပွားဖို့အတွက်လှုပ်ရှားနေကြတဲ့လူငယ်ဖွဲ့စည်းတွေရပ်ဖက်ဖွဲ့စည်းတွေလည်းရှိပါတယ
်ဂျိုင်
းတဖိတ်ဖွဲ့စည်းတွေရှိပါတ
ယ
်ဒီကြားထဲမှာပဲခုနတလောကဆိုလို့ရှိရင်ဒီဗုဒ္ဓဘာသာဖျားเจ้าကဏ္ဍမှာဇေယောင်းနဲ့ဒီမွတ်စလင်တွေကိုချို့ဗုဒ္ဓဘာသာယဟန်ကုတော်တွေကသွားပြီးတော့ဖမ်းဆီးတာပစ္စည်းတွေသိမ်းတာရိုက်တာနှက်တာတွေကျွန်တော်ကြားရပါတယ်ဒါပေမဲ့တိုင်းမှာပြဿနာကသူတို့ကပြန်ပြီးတော့ yes ကောင်တိုင်ကြားမှုလည်းမလုပ်ကြဘူးဘေးပတ်ဝန်းကျင်ကလည်းဒါကိုတားရမျိုးလည်းမရှိတော့အဲ့တော့ပြောမယ်ဆိုရင်မြန်မာလူဖွဲ့စည်းမှာဒီအခြေအနေကတအုံနှင်းနှင်းလို့ဖြစ်မနေဘူးလားကြောက်ရွံ့မှုတွေများဖြစ်နေကြလား
အဲကြောက်ရွံ့မှုတွေသူတို့ကအခြေအနေကိုတင်းမာသွားအောင်မလုပ်ချင်တဲ့ပုံစံလို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ရွှေတကုံစည်တီတော်ကြီးကမေတ္တာရဲ့ဟိုပုံရိပ်လွှာကြီးပဲလေဘုရားတရားတော်ရဲ့ဟိုကျွန်တော်တို့တကယ့်ကိုတရုတ်တကံအမှန်ကိုဖော်ကျူးနေတဲ့ရွှေတကုံစည်တီတော်ကြီးရဲ့အေးရိပ်စာရအောက်မှာဘုရားတရားတော်နဲ့ဆက်ညင်တဲ့ လောက်ရတခုဖြစ်သွားတယ်ဆိုတာဟာဘုရားဘာသာဝင်အားလုံးအတွက်ယူကျုံမရဖြစ်စရာတခုပဲဖြစ်တယ်။သို့တော့အဲ့ဒါကိုလက်တွေ့ကြကြသူတို့ကဝင်ရောက်ဖို့ဆိုတာကလည်းပဲအဲသူတို့အနေနဲ့ကဟိုမြန်မာလူမျိုးတို့ရဲ့ဇေယျအရာပေါ့လေသူများကိစ္စမှာဝင်ဆွတ်ဖက်တာတွေကိသိမလုပ်ချင်ဘူးဆိုတဲ့ပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်ထင်ပါတယ်။သို့တော့ဘယ်ဘုရားဘာသာဝင်ကမှဒီလောက်ရပေါ်မှာစိတ်ချမ်းမြေ့မှုရှိမယ်လို့ကျွန်တော်မထင်ပါဘူး
။နောက်ချက်ကကျွန်တော် interface ဒီဘာသာကြားရေးချမှာချစ်ချင်ရင်းနှီးမှုတွေကြိုးပမ်းနေရတဲ့ဦလွင်တို့အဖွဲ့အစည်းတွေပေါ့
ဟုတ်ကဲ့ပါ
ဒီဖွဲ့စည်းတွေလှုပ်ရှားမှုနဲ့ပတ်သက်လို့တစုံတရာချင်းချောက်တာအကြက်ကင်တာမျိုးတွေရောခံရတာမျိုးတွေရှိပါလား
အဲ့လိုမရှိဘူးဗျာမရှိတဲ့အပြင်ကိုကျွန်တော်တို့က engage လုပ်တယ်လေကိုနဲ့ဟိုအယူအဆချင်းမတူတဲ့လူဒါမှမဟုတ်ကိုယ့်ကိုအထင်အမြင်လွဲမှားနေသေးတဲ့သူတွေကိုကျွန်တော်တို့က dialogue လုပ်ချင်တယ် dialogue လုပ်တယ်ဆိုတာသဘောအမြင်မတူကြသေးတဲ့လူတွေကိုညှိနှိုင်းဆွေးနွေးဖို့ဆိုတဲ့ယူရချက်နဲ့ပါအဲ့ဒီယူရချက်နဲ့ကျွန်တော်တို့ဘာသာပေါင်းစုံညီညာရေးအဖွဲ့ Religion for Peace မြန်မာဂျပန်မှာရှိတဲ့ဘာသာပေါင်းစုံညီညာရေးအဖွဲ့က Religion for Peace Japan ကဖိတ်ကြားတဲ့အခါမှာမဘာသာအဖွဲ့ကြီးကဥက္ကဋ္ဌဆရာတော်ကြီးကိုဖိတ်ပါတယ်ကျွန်တော်ကိုယ်တိုင်မဲ့သွားပြီးတော့ကျောင်းမှာသွားဖိတ်တယ်လက်ခံတယ်လက်ခံပြီးမဲ့လည်းအနာဂတ်မှာဆရာတော်ကြီးရဲ့ကျမ်းမာရေးကြောင့်သူရဲ့လက်ထောက်ဖြစ်တဲ့ဒေါက်တာသောဘာသာကိုသူထည့်လိုက်ပါတယ်။နောက်ပြီးဒေါက်တာဓမ္မပီရလည်းပါပါတယ်။အဲ့တော့ကျွန်တော်ဂျပန်ကိုသွားတဲ့ဘာသာပေါင်းစုံအဖွဲ့ထဲမှာဒီမဘာသာကိုကုစားပြုတဲ့ဆရာတော်နှစ်ပါးလည်းပါလာတယ်။မြဝတီဆရာတော်ကြီးလည်းပါလာတယ်။ခရစ်ယာန်ဆိုရင်ကာဒီနယ်ချားလ်စ်ဘူပါတယ်။ MCC ရဲ့ဆော့ရှူလင်းပါတယ်။ကျွန်တော်ဗုဒ္ဓဘာသာအရဖက်ကလည်းကျွန်တော်တို့ဥက္ကဋ္ဌကြီးဦးမြတ်ဆိုရပါတယ်။စသဖြင့်ပေါ့လေကျွန်တော်တို့အမျိုးသမီးဆိုလို့ရှိရင်လည်းဒေါ်ရင်မွန်ဆိုတာခရစ်ယာန်ဝန်ကြောင်းများကောင်းစီရပါပါတယ်။အဲ့လို interface အဖွဲ့ကဟိုလူစုံပေါ့တော်တော်များများကတော့ဘာသာပေါင်းစုံညီညာရေးအဖွဲ့ဝင်မှာတိုးတော်ကိုရောနှစ်ပါးကတော့ဖြင့်မဘာသာအဖွဲ့ကြီးကိုကုစားပြုပြီးတော့ဂျပန်ပြည်ခရီးစဉ်မှာပါလာပြီးတော့ဟိုမှာဆွေးနွေးတာတွေကလည်းပဲတော်တော်လေးကိုကျွန်တော်တို့အတွက်ကအလားအလာကောင်းတဲ့ဆွေးနွေးမှုတွေကိုကျွန်တော်တို့လုပ်ခဲ့တာတွေကိုကြားသိခဲ့ရပါတယ်ဟုတ်ကဲ့
ပြီးတော့မှလည်း interface လှူရှာမှုတွေတော်လေးခက်ဆစ်ဆိတ်လှူတာကျွန်တော်သတိထားမိတယ်ခင်ဗျ
ဟုတ်ကဲ့ပါအဲ
့တော့တကယ်ပဲထိရောက်ရလား
အဲ့တဖြည်းဖြည်းတော့ဒါထိရောက်လာမယ်ကျွန်တော်တို့ချက်ချင်းအခုရေတွင်းတူဦးရေတောက်ဖို့ဆိုတာတော့မဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုဒီ trauma ကြီးကစိတ်ပိုင်းဆိုင်ရာခံစားမှုကြီးရဲ့နောက်ဒဏ်ရာတွေကကျက်သွားပြီမဲ့ stigma တွေအမာရွတ်တွေကကျနေသေးတယ်။ဒါတွေဟာဆိုလို့ရှိရင်နှစ်ပေါင်းမြောက်များစွာတဲ့ကိုကဟိုအထင်အမြင်လွဲမှားမှုတွေအပေါ်မှာလူတွေကအတုံးချသွား manipulate လုပ်တာပေါ့လေအတုံးချပြီးတော့နိုင်ငံရေးအလုံးကအတုံးချခဲ့တာ1962ခုနှစ်ထဲကဘာသာတရားကိုကျွန်တော်တို့နိုင်ငံရေးအလုံးကအတုံးချခဲ့တယ်အထူးသဖြင့်အစ္စလာမ်ကိုပေါ့လေအစ္စလာမိုဖိုးဘီယာမဝင်ဝင်အောင်လို့မြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာမြန်မာလူမျိုးများရဲ့အမျိုးသားရေးအတွက်အကြီးဆုံးသောအန္တရာယ်ဟာအစ္စလာမ်ဖြစ်ပါတယ်ဆိုတော့ပုံရိပ်လှပိုးအောင်တို့ကဒါနဲ့အတုံးချခဲ့တာ1962ခုနှစ်တည်းကစနစ်တကျစီမံကိန်းတွေဆွဲပြီးတော့ကလုပ်ခဲ့တဲ့အတွက်တောင်သမတ်ရှိတဲ့ပုဂ္ဂိုလ်များရဲ့မသိစိတ်ထဲမှာတင်လျင်ဒီအစ္စလာမ်ဟာအန်ဒီယီတပွဲဆိုတော့အခုတည်းကကိန်းဝင်နေသေးတယ်ဆိုတော့တွေ့နေရပါတယ
်ဟုတ်ကဲ့ကျွန်တော်အခုအစိုးရအသစ်နဲ့ပတ်သက်လို့မေးချင်ပါတယ
်ဟုတ်ကဲ့
ပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ခြေနေလေးတင်းမာမှုတွေကြုံခဲ့တယ်အစိုးရအသစ်အခုကြုံလာတဲ့အထူးဖြစ် NLD ဥဆောင်တဲ့အစိုးရလက်ထက်မှာပေါ့
ဟုတ်ကဲ့
အဲ့တော့အခြေအနေနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ထားလဲဒီမျိုးဘာသာရေးထိခိုက်မှုတွေလျော့ပါးသွားနိုင်လားတစုံတရာတင်းမာနေပွဲရှိနိုင်သေးလား
အဲကျွန်တော်တို့ယုံကြည်လာတော့ဗတ်တစ်အချက်ကပါလဲဆိုဒီမိုကရေစီဆိုတဲ့စနစ်ကြီးဟာဥပဒေစိုးမိုးရေးနဲ့ဘယ်လိုမှခွဲခြားလို့မရဘူးဒါတဲ့အချက်နှစ်အချက်ကဒီမိုကရေစီဆိုတာနဲ့လူအခွင့်အရေးဆိုတာရှိတယ်လွတ်လပ်စွာယုံကြည်ခွင့်ဆိုတာရှိတယ်လွတ်လပ်စွာကိုယ်ကျွယ်ခွင့်ဆိုတာရှိတယ်ကျွန်တော်တို့အနေနဲ့ကဘာမှတောင်းဆိုစရာလည်းမလိုဘူးကျွန်တော်တို့အနေနဲ့ကဘာမှလည်းဟိုအဆုပ်ပြုချက်တွေလည်းပြုစရာမလိုဘူးဒီမိုကရေစီလို့ပြောလိုက်တာနဲ့မတူကွဲပြားမှုများပုံမှာတိခံပြီးတော့ကမိမိယုံကြည်ခြင်းအရလွတ်လပ်စွာယုံကြည်ခွင့်အချက်သုံးခွင့်ကိုပေးရမယ်ဆိုတာဟာဒါပါပြီးသားပဲအဲ့ဒါအပြင်ကိုအများကြီးကျွန်တော်တို့ပြင်ဆင်ရကြံနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေလိုအခြေခံဥပဒေများသည်ပင်လည်းဘာသာလူမျိုးကိုအကြောင်းပြု၍အိတ်ထိလိန်ပုံလိန်ကိုအကြောင်းပြု၍เนาะကျွန်တော်ခွဲခြားမှုလုံးဝမရှိစေရဆိုတဲ့เนาะဥပဒေကြီးကရှိပြီးသားအဲ့ဒါအသက်ဝင်လာဖို့ပဲလိုတယ်အဲ့တော့ဦးလက်ရှိအစိုးရအသေးဟာအဲ့ဒီတည်ဆဲဥပဒေကိုပဲเนาะ will နဲ့လုတ်ချင်တဲ့စန္ဒအပြည့်အဝနဲ့စေတနာပြဋ္ဌာန်းမှုအပြည့်အဝနဲ့ဒါကိုအကောင့်ထဲဖုံးမဲ့ဆိုရင်မွတ်စလင်တွေဘက်ကဘာမှတောင်းဆိုနေစရာမလိုဘူးနော်သူတို့ရဲ့ရသင့်ရထိုက်သောမွေးရပါလို့အခွင့်အရေးတွေကတခါလေတထက်တဲ့ကပ်ပါလာမယ်လို့ကျွန်တော်ဒီလိုမျှော်လင့်နေပါတယ်ယုံကြည်နေတယ်စောင့်ဆိုင်နေတယ
်ဟုတ်ကဲ့ဒါပေမဲ့ NLD အစိုးရသူတို့ message ရင်းကာလမှာတော့လျှောက်ကူလည်းပြောပါတယ်လူခွင့်နဲ့ဒီမိုကရေစီကိုအာမခံမယ်တရားဥပဒေစိုးမိုးမှုရေးဖြစ်စေရမယ်လို့ပြောပါတယ
်ဒ
ါပေမဲ့လက်ရှိ NLD အစိုးရမှာတာဝန်ယူရသားနိုင်ဝင်ကြီးဦးအောင်ကိုတလောက
ဟုတ်ကဲ့
ပြောသွားတဲ့အထက်မှာသူရဲ့ဦးအောင်ကိုပြောတဲ့အထက်မှာပါပါတယ်
ဟုတ်ကဲ့
ူတုံးသွားတဲ့အဲ့နိုင်ငံသားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးမကြည်မနှက်တန်နေကြပါရယ်ခင်ဗျာ။အဲ့တော့ဒီချင်းဒီပုံမှာဘယ်လိုယူဆပါလဲ
။အဲ့ဒါကျွန်တော်အခုနပြောတဲ့ဇာတ်လမ်းဆက်ဆက်ပြောရမယ်ဆိုရင်ကျွန်တော်မြန်မာဒီမျိုးချင်းအမျိုးသားရေးဝါဒကြီးကြီးများရဲ့နှလုံးသားဖို့ထဲမှာကကိုနဲ့မတူတဲ့လူတွေပေါ်မှာတန်ဆရာရှိတယ်ဆိုတာဒါအမျိုးသားရေးဝါဒအတိုင်းမှနေလို့ရှိတယ်လေ။သို့တော်လည်းပဲအချို့ချို့သောအမျိုးသားရေးဝါဒီဥပမာဗိုလ်ချုပ်အောင်ဆန်းလိုအမျိုးသားရေးဝါဒီကကိုယ်နဲ့မတူတဲ့လူတွေအပေါ်မှာသဘောထားကြီးကြီးနဲ့ကြိုးစိုးထွေးပိုက်ခြင်းဟာမိမိအမျိုးသားရေးရဲ့ဂုဏ်သရက်ကိုမြင်မာစေတယ်လို့ခံယူထားတဲ့เนาะအမျိုးသားရေးဝါဒီတွေရှိတယ်အဲ့ဒါတွေကကျွန်တော်တို့ကြိုးစိုးဖို့ပါเนาะအဲ့တော့ဒီဧည့်သည်အင်ရှင်ဆိုတဲ့ပြဿနာဟာဗုဒ္ဓတရားတော်ရကြည့်မယ်ဆိုရင်လည်းပဲဒါအင်မတန်ကိုအဆက်မှုမရှိဘူ
း
ဗုဒ္ဓတရားဟာပေါ့ပုဂ္ဂိုလ်တော်ကလူနတ်ပြန်မာဆိုတာတော့မရှိဘဲနဲ့ရုံနဲ့နံကိုပဲရှုရမယ်လို့ပြောထားပြီးတော့ခွဲခြားမှုဆိုတာကိုလည်းလုံးဝလက်မခံတဲ့ဗုဒ္ဓရဲ့တရားတော်မှာဒီခွဲခြားမှုခွဲခြားတဲ့အမြင်လေးတွေမြင်နေခြင်းသည်ဗုဒ္ဓတရားတော်ဟာအမျိုးသားရေးပေါ်မှာတိတ်မလွှမ်းမိုးသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။ဒါကြောင့်ဒီပုဂ္ဂိုလ်ဒီစကားလေးပြောသွားတာတ
ဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခုနကဥယျာဉ်လေးပြောသွားတယ်တမလည်းပါပါတယ်မြန်မာနိုင်ငံဗုဒ္ဓဘာသာအများစုဖြစ်နေတယ
်ဟုတ်ကဲ့အ
ဲ့တော့တချို့ဗုဒ္ဓဘာသာဝင်တွေတောင်ဆရာတော်တွေရဲ့စိုးရင်ချက်ကလည်းသူခုနကဥယျာဉ်လေးပြောသွားတယ်တမပါတယ်မွတ်စလင်ဘာသာများလွှမ်းမိုးသွားမလား
ဆိုတော့
သူစိုးရင်ပူပန်မှုတွေလည်းကျွန်တော်သိထားမိတာတွေ့ရပါတယ်ဒီအချိန်နဲ့ပတ်သက်လို့ဥယျာဉ်လေးဘာများမှတ်ချက်ပေးလဲ
ကျွန်တော်အချိန်ချင်းကြုံတိုင်းမှာပြောတယ်ဗောဒီဘာသာတရားကိုလေ့လာခြင်းသူ့ရဲ့ကျမ်းတွေကိုသိရမယ်ဗုဒ္ဓတရားတော်ဆိုရင်ဗိဓဂပတော်မှာဘယ်လိုပြောထားလဲဗုဒ္ဓရဲ့ဝါစကကဘယ်လိုပြောထားလဲauthentic sources တွေကိုကျွန်တော်တွားဖို့လုပ်တယ်။ Islam ကကုရ်အန်မှာပြပြတသားပြောတယ်။အားလုံးကငါအယူတစ်ခုတည်းဖြစ်အောင်ငါလုပ်နိုင်တယ်တဲ့။ဘလူကပြောတာတော့အလာရှင်မြတ်ဆိုတဲ့ဖန်ဆင်းရှင်။တိုးတော့ငါမလုပ်ဘူးတဲ့။အဲ့ဒီမတူကွဲပြားမှုကိုကျွန်တော်တို့အလာရှင်မြတ်ရဲ့စီမံကိန်းမှာကိုပါနေတယ်။ဘာကြောင့်မလုပ်လဲဆိုတော့ကောင်းမှုကောင်းရာတွေမှာပြန်ညဆိုင်ကြဖို့အတွက်ဖြစ်တယ်တဲ့။အားလုံးကိုအယူတစ်ခုတည်းဖြစ်အောင်ငါလုပ်နိုင်ပါတယ်ဆိုတော့အချိန်ချင်းပြောထားတယ်။တိုးတော့ငါမလုပ်ပါဘူး။လွတ်လပ်စွာယူချေရမယ်။ဘေဟာမှန်နေဘေဟာမှားတယ်ဆိုတော့ပြပြီเนาะမိမိကလွတ်လပ်စွာယူချေပြီးတော့မိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သာလေအမှန်တရားကိုလိုက်နာမယ်ဆိုတဲ့အတွက်သာသနာပြုခြင်းဆိုတဲ့အယူအဆတော့မှအစ္စလာမ်မှာမရှိဘူးမိမိကနေပြီးတော့အမှန်တရားကိုယူချေလိုက်ပြီးဆိုရင်မိမိရဲ့လွတ်လပ်သောဆန္ဒဖြင့်ဒါကိုလိုက်နာခြင်းသုံးလို့ရတယ်ဟိုအကျန့်ဖက်သောနေအဖြစ်တော့လည်းကောင်းတွေ့ဝိုက်သောနေနဲ့မြှူဆွဲဖျားရအောင်ပြီးတော့လောကီလတ်လပ်ပါပြီးပြီးတော့လည်းကောင်းသာသနာကြီးထွားအောင်လုပ်ဖို့ဆိုတော့အစ္စလာမ်မှာလုံးဝမရှိဘူးဒါကြောင့်အိမ်တောင်ပြုတ်ပြီးသာသနာပြုတ်တယ်ဆိုတာလေလုံးဝမဟုတ်ပါဘူးအကျန်းဖက်ပြီးတော့သာသနာပြုတ်တယ်ဆိုတာလည်းမဟုတ်ပါဘူးစီးပွားရေးရလွှမ်းမိုးပြီးသာသနာပြုတ်တယ်ဆိုတာလည်းလုံးဝမဟုတ်ပါဘူးကာယကရှင်ကြည်ပြီးမှုမရှိဘဲနဲ့ဒီသာသနာ
ခုနကကျွန်တော်ပြောလို့ဘာသာတိုင်းယူဆတိုင်းမှာအဆွမ်းရောက်တွေကရှိတယ
်ဆိုပြီး
ဆိုတော့အဆွမ်းရောက်တွေနဲ့ပတ်သက်လို့ရောဝိလုံတို့ဗမာပြည်မှာလည်းရှိမှကြုံမှာပါပဲမွတ်စလင်ထဲမှာလည်းအဆွမ်းရောက်ရှိမှာဒါနဲ့ပတ်သက်လို့ရောဘယ်လိုများခိုင်တူဘူးဆန္ဒချက်
ကျွန်တော်တို့ကအခုဘာပြောနေလဲဆိုဘာသာပေါင်းစုံစကားတွေပြောတာတဲ့မပြောခင်မှာ intra faith လို့ခေါ်တယ်ဘာသာဝင်အချင်းချင်းကျွန်တော်တို့ဆွေးနွေးကြရမယ်တယောက်ကတယောက်သတိပေးနှိုးဆော်ကြရမယ်တို့သာသနာရဲ့တရားတွေကိုတို့ပြန်ဆန်းစစ်ကြရအောင်ဆိုပြီးတော့ပြီးခဲ့တဲ့နှစ်လလောက်ကမော်ရိုကိုမှာအဲ့လိုအစည်းအဝေးတစ်ခုဖြစ်တယ်အဲ့ဒါဘာလဲဆိုရင်မဒီနာမြို့မှာမဟာတမန်တော်မြတ်ကမတူကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဆွဲလိုက်တယ်မဒီနာချာတာလို့ခေါ်တယ်ကိုယ်နဲ့အယူမတူတဲ့လူတွေလူမျိုးကြားဘာသာကြားတွေကိုအစ္စလာမ်ရဲ့အနေမြေအောက်မှာဘယ်လိုအပြည့်အဝလူအခွင့်အရေးပေးပြီးတော့တန်တူညီတူနိုင်ငံသားအပြည့်အဝဖြစ်နေကိုလိုချင်တဲ့ဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ကွင်ပေးတယ်ဆိုတော့ချာတာကြီးတခါလေဒါမူရင်းစာချုပ်လည်းရှိတယ်လက်မှတ်တွေထိုးထားတဲ့ဟာတွေလည်းရှိတယ်အဲ့ဒါတွေကိုကိုလူတွေကိုကိုသိအောင်ဆိုပြီးတော့မော်ရိုကိုမှာမရက်ကက်ရှ်မှာကျွန်တော်ဒီအစည်းအဝေးကြီးလုပ်ပြီးတော့ကမ္ဘာအစ္စလာမ်ဘာသာပညာရှင်တွေအားလုံးကိုဖိတ်ပြီးတော့ဒါကိုပြန်ပြီးတော့တို့အသက်သွင်းမယ်ဒါတွေကိုတို့သဘောပေါက်အောင်လုပ်ရမယ်ငါနဲ့မတူငါရန်သူဆိုတော့တို့အစ္စလာမ်မှာမရှိဘူးတို့တော့တချို့ကဒီသဘောထားတွေရှိနေတယ်ဒါတွေမှားတယ်ဆိုတာပြအောင်အချင်းချင်းပြန်ပြီးတော့ကျွန်တော်သတိပေးလှုံ့ဆော်မှုတွေကျွန်တော်လုပ်နေပါတယ်ဘောမပြေပါလဲလုပ်နေပါတယ်
ဟုတ်ကဲ့ဦးဝေလေးအခုလိုဖြေချပြပြီးကျေးဇူးအများကြီး
တင်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ပါခင်ဗျာโอเค
ဒါကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်တို့အခုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနှင်းနာနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညတို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်လေးထဲမှာဆိုရင်တော့
ဘတ်ဂျက်ငွေတွေကိုတကယ်လိုတဲ့နေရာမှာမသုံးမလိုတဲ့နေရာမှာဖြုံးပစ်နေတာလေအများကြီးပါဥပမာရန်ကုန်မှာလူသိမ့်မစည်းတဲ့လျှက်စစ်ယထာစက်ကောင်းဝယ်ပြီးပြေးပြတာမျိုးခောက်တူပြေ
းဒါကတော့တရင်စာဆရာဦးစီသူအောင်မြင့်မှာပြည်တွင်းတရင်သုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်မိခင်များနေ့အထူးအစီအစဉ်ကဘာတလွားထူးခြားဆန်းပြတရင်များစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်နောက်ပိုင်းမှာတော့နောက်ဆုံးရတရင်အချင်းချုပ်ကိုလည်းကြီးညာပေးမှာပါတော်ရရှိမြတ်ခင်ဗျာအမှန်ဆိုရင်တော့တင်နေတာနေမနေ့ကအခုချိန်ဟာမြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးနေကြပါဒါပေမဲ့ဒီဘက်မှာတော့မိခင်များနေအခါသမီးနဲ့တိုက်ဆိုင်နေတာကြောင့်မိခင်များနေအထူးအစီအစဉ်ကိုအစားထိုးပြီးတော့တင်ဆက်လိုက်ပါတယ်မအေးတာနာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်ကြည့်ကြပါခင်ဗျာ
မင်္ဂလာပါရှင်အမေရိကန်ပြည်အောင်စုမှာကမေလရဲ့ဒုတိယတင်းငွေနေ့ဒီကနေ့မေလ၈ရက်နေ့လို့နေ့မျိုးကိုအမေများနေ့ရဲ့လို့သတ်မှတ်ထားတာပါမိခင်ဆိုတာလူတိုင်းဥထိတ်ထားဂုံပြုတဲ့ပုံကိုဖြစ်လို့အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထိတ်မဲ့ထားဂုံပြုတာတွေလည်းဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရပါတယ်နော်ဒါဆိုလို့အမေရိကန်ပြည်အောင်စုမှာလည်းအခုလိုမျိုးဒုတိယတင်းငွေကိုမိခင်မြတ်တာကိုအထူးအောက်မေ့ဂုံပြုတဲ့မိခင်များနေ့အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်ဒီမိခင်များနေမှာ VOA တစ်ချစ်ပိဋကတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေမေတ္တာတီးလေးတွေနဲ့ဂုဏ်ပြုဖို့တောင်းဆိုလာကြတာတွေကိုဒီကနေ့မိမေများနေအထူးအစီအစဉ်ကိုဒီကနေ့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။ VOA ကို Facebook ကနေနားဆင်အားပေးတဲ့တော်ရရှင်အောင်ဆိုးထီကမျောလင်းချက်တစုံတရာဆိုတဲ့နီနီခင်စောတီဆိုတဲ့သချင်းလေးကိုမိခင်အားလုံးအတွက်တောင်းဆိုခြင်းပါတယ်လို့ဆိုလာပါရယ်။မင်းပေါရမင်းထုံးကလည်းဒီသချင်းလေးကိုပဲသူ့ရဲ့မိခင်ဖြစ်သူအတွက်တောင်းလာပါရယ်။အဝေးတနေရာကသမီးဖိုးတရာကတော့စစ်ပွဲတွေကြောင့်ကျမတို့ညီကိုမောင်နှမတွေကိုအနေရကင်းကင်းနဲ့လူလားမြအောင်လို့မွေးဖွားပြုစုစောင့်ရှောက်ပေးခဲ့တဲ့မိမိနေမကောင်းတဲ့ကြားကအခုချိန်ထိသားသမီးတွေကိုအမြဲတမ်းဆူတောင်းမြတ်တာပို့ပေးတဲ့မိမိအမြဲဆုံးပြန်ပြီးတော့နေကောင်းချမ်းသာပါစေလို့ဆူတောင်းမြတ်တာပို့သားပါတယ်သတိရခြင်းများစွာနဲ့မြတ်တာတိလက်ဆောင်ပါလာသူကအဝေးတနေရာကဖိုးတရာဖြစ်ပါတယ်ကြောက်ကုန်းမြို့နယ်နောင်တိုင်းကျေးရွာကမော်နီဘလူးခေါ်ကိုအောင်တိုက်ကတော့အမေနော်ရူလာနဲ့ဆရာကတော်ဒေါတင်ရှီတို့အတွေ့အမေများနဲ့မြစ်တာဒီလက်ဆောင်တစ်ပုတ်ပါပါရရှင်။နင်းဒီခင်စောတည်ဆူထားတဲ့မျော်လင့်ချက်တစုံတရာဆိုတဲ့တချင်လေးနှားစင်ကြည့်ရအောင်ပါနော်
။အချိန်ကြီးခါကရှုံးလေ။ဒီယုံကြည်တာရမစုံလို့လိုက်ပါနဲ့။အနေရလေးများပါစေ။စုခင်လည်းဖြစ်ပါစေ။A chain I teach ya na jin se ye ha pe jwe we wa le na ka mya maung mai ni le be di bo wa de la twa chok pe ne yo lin ja de so le ya ma ba win ma le me sa ka da je ma pyo me yo lo nai me ka ke ai jin de ga mit da de ya ne yo lin ja de so le ya ma ba win ma le face a kada ye ma pyo me don't let me kake ai ye de ga the sat de ya ne face a la chin ye kada show le don't you down so lo sa ma ne ane ye le mya pse sukhlan phe pse a chain i teach ya na chin de ye ha pe jwe we wa le na ka mya maw ma ne le di bo wa de la twa chok pe ne yo lin ja de so di ya ma ba win ma le they said ka da ye ma pyo me don't let me kake ai
ထောင်းနေတဲ့မိတွေဆိုပြီးတော့မိသားစုထဲမှာသိပြီးတော့အချက်မခံရပဲနေရုပ်ဆိုးလို့အမြဲတမ်းခေါ်ခံရတဲ့ဝေးရောက်သမီးငယ်လေးရင်းကမိခင်များနေမှာအမေအတွက်မေတ္တာတင်တဲ့ဆောင်တစ်ပုဒ်ပါပါတယ်ရှင်။ကြောက်ဖြူမျိုးနဲ့မူရင်းရွာကကိုမင်းဆက်ခိုင်ကတော့ဇော်ဝင်းထွေးရဲ့ကောင်းငင်မိမိတချင်းကိုမိခင်များနေအကုန်ပြုတော့အပြင်ကဘာဘွားအမေရီအားလုံးအတွက်ရည်စူးပြီးတော့တောင်းဆိုခြင်းပါတယ်ဆိုပြီး ွက်ထုတ်လွှင့်ပေးပါတယ်။မတ်တီရာကတော့မြန်မာနိုင်ငံကမိခင်တွေအားလုံးအတွက်ကောင်းကင်မင်းမေတခြင်းလေးတောင်းဆိုခြင်းပါတယ်လို့ဆိုလာပါတယ်။ပခုတ်ကူကကိုလင်းလင်းကလည်းတခြင်းတစ်ပုတ်တောင်းလာတာပါ။မိခင်များနဲ့ဂုံပြူတေးလက်ဆောင်အစီအစဉ်ပြုလုပ်ပေးတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်။အိမ်မှာလေဖြတ်နေတဲ့အမေနဲ့ကဘာပေါ်မှာရှိတဲ့အမေတွေအားလုံးကိုဂုံပြူတဲ့အနေနဲ့မိခင်မေတ္တာဖော်ကျူးတဲ့တခြင်းတစ်ပုတ်မေတ္တာတေးလက်ဆောင်တောင်းခြင်းပါတယ်။ပခုတ်ကူကိုလင်းလင်းဖြစ်ပါတယ်။နောက်ထပ်တေးတောင်းလာတဲ့သောရရှင်တွေထဲမှာကိုဇော်ဇော်ဦးသူကလည်း Facebook ကနေပြီးတော့တေးတောင်းလာပါတယ်။ကိုလမင်းကတော့အမေတယောက်ဆန်းလို့အေးပြီးတော့ပန်းလို့အမြင်မှွေးနိုင်ပါစေလို့သားလာမင်းဆုတောင်းပေးပါတယ်တဲ့။ကာယန်ချစ်ကလည်းအမေများအားလုံးအတွက်မေတ္တာတေးလက်ဆောင်ပါပါတယ်ရှင်။ဖိုးရွတ်ကတော့အမေနွယ်လေးအတွက်ပါဆိုပြီးတော့မိခင်များနေမှာမေတ္တာတေးလက်ဆောင်တောင်းလာပါတယ်။ဒီ Facebook ကသောရရှင်တယောက်ကအမေအားကိုးရတဲ့တမီဖြစ်ချင်ပါတယ်မေကြီးရဲ့လို့စာလေးရေးလာပါတယ်။ကိုစိုးပိုင်ကလည်းအမေတယောက်စပယ်လုံးမွေဆန်းရည်လို့အေးပါစေတဲ့ကိုပိုင်မှာကိုတက်ကတော့ကျွန်တော်အတွက်အမေကအရေးကြီးဆုံးမှပဲလို့ဆိုလာပါတယ်။ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်ရေကြီးအိုင်ကနော်အုံးမကတော့အချစ်ရဆုံးအဖွာဒေါ်လှမင်းနမ်မတူအတွက်မိခင်များနေမှာတခြင်းလေးတစ်ပုတ်နဲ့ပူဇော်ကြတော့ပါတယ်ရှင်။ဇော်ဝင်းထုတ်တည်ဆူထားတဲ့ကောင်းကင်မေမေဆိုတဲ့တခြင်းလေးကိုမိခင်ချစ်တဲ့သားသမီးတိုင်းလဲသဘောကျနှစ်ဆိုင်မယ်လို့ယူဆပါတယ်နော်။နားဆင်ကြပါအောင်ရှင်။ဝါရှင်တန်ဒီစီကတာကြီးနဲ့မြင်းမလင်းလင်းပွင့်နေတီတို့ကရန်ကုန်မြို့ကမိမိဒေါ်နုနုအတွက်အမေများနေအထိမ်းမဲ့တခြင်းတစ်ပုတ်တောင်းပါတယ်။စောင်းလိုင်းရဲ့အရေးစစ်တခြင်းထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်။အမေချစ်တဲ့သားကံဖန်းဆိုပြီးအဝေးတနေရာကနေပြီးတော့မိခင်များနေအထူးမြတ်တာတိလက်ဆောင်အမေအတွက်တောင်းဆိုလာသူကတော့
8/5/2016ရက်တနင်္ဂနွေနေ့ဟာမိခင်များနေဖြစ်တယ်လို့ကျွန်တော်ရဲ့အသက်30ပြည့်မွေးနေ့လည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ရေဝင်ကျေးရွာမှာနေထိုင်တဲ့အမေဒေါ်ပေါက်နဲ့အမေများအားလုံးအတွက်အမေများနေလက်ဆောင်အဖြစ်လွှင့်ပေးပါလို့တောင်းဆိုပါတယ်။အလုပ်ကိစ္စတွေနဲ့အဝေးရောက်နေတဲ့အမေသားအမေနားလာပြီးဘာလက်ဆောင်ဘာနန်းမှမပေးနိုင်ပေမဲ့အနှစ်30လုံးလုံးပြုစုပေးခဲ့တဲ့အမေစိတ်ရောကိုယ်ပါနေကောင်းကျန်းမာပါစေလို့အမေသားဆုတောင်းနေပါတယ်အမေ
အဝေးတနေရာရောက်ရှိနေတဲ့တာသမီတွေကိုစားအားလုံးတောင်းဆိုပါရစေဆိုတော့တော်ရရှင်ဖိုးကျော်ကလည်းဆိုလာပါတယ်တော်ရရှင်နွေနီကတော့ကျမရဲ့ချစ်လာစွာသောအမေနဲ့ကဘာဘကအမေများအားလုံးအတွက်ပါတယ်ဘန်ကောက်ရောက်ကိုဇော်လင်းကလည်းလှေကူးမြို့နယ်အောင်မြေကျေးရွာကမိခင်ဒေါ်တင်ဦးအတွက်ပါဆိုပြီးတော့မိခင်များအနေမှာမေတ္တာတိလက်ဆောင်ပါလာပါတယ်။ကိုကန်းကော်ဦးကတော့ကျွန်တော်ရဲ့မေတ္တာတော်ကျေးဇူးတော်အနန္တတို့နဲ့ပြည့်စုံတဲ့ချစ်လာပါသောမွေးသမီးခင်နဲ့တန်တရာအဆက်ဆက်ကတော်ဆက်ခဲ့ကြကုန်သောမိခင်များအားလုံးအတွက်သချင်းတစ်ပုဒ်တောင်းပါတယ်တဲ့။ကျွန်တော်ကတော့နထိုးကြီးမြို့နယ်နေချင်းရကျေးရွာကအမေသာလူမိုက်ဖြစ်ပါတယ်ဆိုတဲ့သောရရှင်ကတော့မြတ်တာတော်ကျေးဇူးတော်အနန္တတို့နဲ့ပြည့်စုံလှပါရဲချစ်ရပါသောမွေးသမီးခင်နဲ့တန်တရာအဆက်ဆက်ကတော်ဆက်ခဲ့ကြကုန်သောမိခင်များအားလုံးတွင်မြတ်တာတိလက်ဆောင်ပါပါရဲဆုပြုတော့တည်တောင်းလာပါရဲဒီတော်ရရှင်က VOY1 တော်သားတွေအားလုံးနဲ့အထူးကျေးဇူးတင်ပြီးတော့ဆေးရချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းပြည့်စုံပါစေကြောင်းဆုတောင်းမြတ်တာပို့သားလာရပါတယ်ကျေးဇူးတင်ပါတယ်ရှင်ဆောင်းလိုက်ဒီဆိုရတဲ့တခြင်းတွေကတော့အရေးစစ်ဖြစ်ပါတယ
်天空的那列车诺加扬呗你这大不忘不大高年的让我们偏见多情的天哪不要路要学买美一美女的追追大街美的一股这诺就看一眼让我们别口微笑美天涯对面飘着大街阿龙松松松的花子吗比我站站的为你心中那把老家里经过那间寂寞你在阿龙哈在梦中来见吗他有你很久的手上没被子就一秒的心如年的美女的天空了未来的美我的一笔兄弟多几笔吗天把爱你记得天空能够立得那家样的立得大不忘不大高年的让满天间断的让都见那不压力要学买美一美女的瑞瑞拉的美也一股真的就看
နိုင်ငံနဲ့ခွဲပြီးအဝေးမှာရောက်နေပြီမလဲမြန်မာနိုင်ငံမှာရှိနေတဲ့မိမိဒေါ်ကျော့သားနဲ့မိမိဒေါ်ဘေဘီတို့ကိုတားနယ်သမီးတွေဖြစ်တဲ့မောင်နိုင်နဲ့လွယ်လွယ်တို့ကအမြဲတမ်းတတိယချင်းများစွာဖြင့်မိမိဒေါ်ကျော့သားနဲ့ဒေါ်ဘေဘီတို့အပါအဝင်တားသမီးတွေနဲ့ခွဲခွာနေရတဲ့မိခင်တွေအားလုံးအတွက်ရည်ရွယ်ပြီးတော့တချင်တောင်းပါတယ်။ဒါပြင်သမီးလေးရှွန်းနိုရာဝင်းကလည်းမိမိလွယ်လွယ်အတွက်မိခင်များနဲ့အမတ်တရမေတ္တာတည်လက်ဆောင်ပါပါရစေ။မလေးရှားကလော့တရီက
ကျေးဇူးပါပဲဗျာ။အမေအတွက်တချင်တစ်ပုဒ်တောင်းပါရစေ။နေရက်စွန့်ခွာပြီးအမေအိမ်နဲ့ဝေးလာခဲ့တာနှစ်တော်ကြာခဲ့ပါပြီ။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်အထက်မြက်လေးရွာကအမေတော်မတ်လှအတွက်အမေအိမ်ဆိုတဲ့ထူးအိမ်တွေရဲ့တခြင်းတပုတ်တောင်းဆိုပါရစေ။မိဘနဲ့မိသားစုစားဝတ်နေရေးအတွက်ရုန်းကန်ရင်းခိတ္တခဏမလေးရှားရောက်နေပါတယ်။တခါမှတခြင်းမတောင်းဆိုဘူး။ဒါကပထမဆုံးပါ။ဖခင်သခင်ကောင်းကြီးပေးပါစေ။အာမင်
။ VOA အထောက်အကူပရိသတ်ဖြစ်ပါတယ်ဆိုတဲ့နမ်နန်ကအမေများနဲ့အတွက်ထူးရင်တဲ့အမေအင်တချင်လေးတောင်းဆိုကြပါတယ်လို့ဆိုလာပါတယ်။သောရရှင်ရဲရဲကလည်းထူးရင်တဲ့တည်ဆူထားတဲ့တချင်လေးကိုကျွန်တော်မိမိအပါဝင်ကမ္ဘာပေါ်ကမွေးမိမိတွေအားလုံးအတွက်တောင်းပေးကြပါတယ်။ပေါက်ခေါင်းကရဲမင်းထက်ဖြစ်ပါတယ်။ကိုငှက်ကြီးရဲ့တချင်လေးတပုတ်ကိုမိခင်များအားလုံးအတွက်တောင်းဆိုကြပါတယ်လို့ပြောလာသူကတော့ကိုထင်ကျော်ပါ။ကျေးဇူးတင်ပါတယ်လို့လည်းဆိုလာပါတယ်ရှင်။ထူးရင်တဲ့အမေအင်တချင်လေးကတော့အဝေရောအနီရောရှိနေတဲ့တာသမီတွေအားလုံးအတွက်ဘရောမမယိုးနိုင်တဲ့တခြင်းလေးလည်းဖြစ်ပါရဲ့နော်။ထွင်တဲ့ဒီဆိုထားတဲ့အမေအိမ်ဆိုတဲ့တခြင်းလေးနဲ့ပဲဘဝဘုကမိခင်များအားလုံးကိုဥညွတ်ပါရဲ့နော်။ယေရှုတင်ပါတယ်ရှင်
။လောကရဲ့လမ်းများပေါ်ရှောင်သွားရင်မောအနန္တီလုံသာကလည်းဆလုတန်တာမီတဲ့အမေရဲ့Yeah.
တော့မအေးတန်နာကျော်စီစဉ်တက်ဆက်တဲ့အမီနီအထူးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တရင်သာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတရင်သုံးသက်ချက်အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အများပြည်သူပို့ဆောင်ရေးကဏ္ဍဘလောက်တောင်ပျက်စီးခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီရက်ရဲ့ပိုင်းကပြည်သူ့လွှတ်တော်မှာပြည်တွင်းရေကြောင်ပို့ဆောင်ရေးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကြောက်ဖြူအမတ်ဦးဘတ်ရှိန်ကမေးခွန်းတစ်ခုမေးပါတယ်။ဒါကိုလက်ရှိပို့ဆောင်ရေးဝန်ကြီးဦးတန့်စင်မောင်ကပုံဝင်လင်းလင်းပြန်ဖြေပါတယ်။အမေးဖြေဟာရေစရာကောင်းတယ်လို့တိုင်းသားတွေအတွက်ရောမြန်မာနိုင်ငံအတွက်ပါဝမ်းနည်းစရာလည်းကောင်းပါတယ်။ဦးဘတ်ရှိန်မေးတာကပြီးခဲ့တဲ့2015ခုနှစ်မတ်လအထိရခိုင်ပြည်နယ်မှာစစ်တွေမြေပုံကြောက်ဖြူရံပြဲတောင်ကုန်းမန်အောင်ခီးစဉ်ကိုပြည်တွင်းရေကြောင်ကပြေးဆွဲပြေးခဲ့တယ်။နောက်တော့အောင်တကွန်သုံးသင်္ဘောနှိမ့်မြုပ်ခဲ့ခြင်းကစဒီကနေ့ချိန်ထိဘာသင်္ဘောမှပြေးဆွဲပြေးခြင်းမရှိတော့ဘူး။ပြည်သူတွေဒုက္ခရောက်ကြတယ်။ဒါကြောင့်အဲ့ဒီခီးစဉ်ဘယ်တော့ပြန်ပြေးဆွဲပြေးနိုင်မလဲမေးတာပါ။ပို့ဆောင်ရေးဝန်ကြီးပြန်ဖြေတာကတော့သင်္ဘောဆောက်ဖို့စီစဉ်နေတယ်။ဒါပေမဲ့သံပြားတွေသံကိုင်းတွေတောင်မမှားရသေးဘူးဆိုတာပဲဖြစ်ပါတယ်။ဒီပြဿနာဘယ်လိုပြဿနာမျိုးလဲ။ပို့ဆောင်ရေးကဏ္ဍမှာတိုင်းသားတွေနဲ့ပြည်သူတွေဘလောက်ခက်ခဲနေသလဲဒီပြဿနာလက်ရှိ NLD အစိုးရဘလို့ကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ
်လွှတ်တော်တွင်ဥပရှိန်မေးတဲ့မေးခွန်းအပြည့်စုံကတော့အရင်နှစ်ပေါင်းများစွာကတည်းကရခိုင်ပြည်နယ်စစ်တွေနဲ့တောင်ဘက်မြေပုံကြောက်ဖြူရံပြဲတောင်ကုန်းမန်အောင်မြို့တွေကိုအစိုးရပိုင်းပြည်ရင်းရေချောင်းတင်မော်တွေနဲ့ပြေးဆွဲပေးခဲ့တဲ့အကြောင်းဒီကရနေ့မက်ရှလာမှာအဲ့ဒီခီးစဉ်ပြေးဆွဲနေတဲ့အောင်တကွန်၃ရေရင်နစ်မြုပ်ပြီးလူပေါင်း160လောက်သေးတင်းမော့ကလည်းပြန်ဆင်မရဖြစ်ခဲ့ကြောင်းအဲ့ဒီအချိန်ကစပြည်တွင်းရေချောင်းကနေတင်းမော့ခီးစဉ်ပြေးဆွဲပေးခြင်းမရှိလို့ရခိုင်ပြည်သူတွေအခက်အခဲတွေ့ခဲ့ကြောင်းပြောပြပါရယ်လက်ရှိပုဂ္ဂလိကပိုင်အဖြစ်ရှက်ပြေးရေရင်ပြေးဆွဲပေမဲ့အရင်ပြည်တွင်းရေချောင်းကကျက်3000လောက်ယူတဲ့ခီးကိုကျက်16,000 လောက်ယူနေတဲ့အကြောင်းနောက်ပိုင်းပိုးပြီးဆိုတာကရှက်ပြေးရင်ရင်တွေဟာစီကုံလို့ဆိုပြီးမြေပုံမြို့ကိုဝင်ရောက်စိုက်ကတ်တာမလုပ်တော့ကြောင်းဒီအတွက်မြေပုံမြို့နယ်ကပြည်သူတွေဟာငွေတက်နိုင်ရင်မော်တော်ဆင်းလုံးငှားရင်ငှားမငှားနိုင်ရင်အခက်အခဲတွေ့နေရကြောင်းရှင်းပြပါတယ်ဒီအတွက်အဲ့ဒီခီးစဉ်တွေကိုပြည်တွင်းရေချောင်းအနေနဲ့ဘယ်ချိန်ပြန်ပြီးပြေးဆွဲပေးနိုင်မလဲဆိုပြီးမေးတာဖြစ်ပါတယ်ပို့ဆောင်ရေးဝန်ကြီးဦးတန့်စင်မောင်ပြန်ဖြေတာကအဲ့ဒီစစ်တွေနဲ့တောင်ဘက်မြို့တွေရဲ့ခီးစဉ်ကိုအရင်ကအောင်တကွန်တင်းမော့တွေအလောင်းဖျားအလင်းရောင်စတဲ့တင်းမော့တွေနဲ့ပြေးဆွဲပေးခဲ့တာဖြစ်ကြောင်းအဲ့ဒီတင်းမော့တွေဟာကဲယိုတန်းသွားအတွက်တိဆောက်ထားတာမဟုတ်ပဲမြစ်ကြောင်းသွားတင်းမော့တွေဖြစ်တဲ့အပြင်နှစ်ပေါင်း20ကျော်တက်တန်းကြာမြင့်ခဲ့ပြီလည်းဖြစ်ကြောင်းအောင်တကွန်တင်းမော့နစ်မြုပ်မှုဖြစ်ခဲ့ပြီးနောက်အဲ့ဒီတင်းမော့တွေပြေးဆွဲတာကိုရနာလိုက်တဲ့အကြောင်းရှင်းပြပါရစေ
ဒီအတွက်စစ်တွေနဲ့တောင်ဘက်မြို့တွေကိုပြေးဆွဲပေးနိုင်ရေးတင်မော်စီရဖို့အရင်ပို့ဆောင်ရေးဝန်ကြီးကဂျပန်နိုင်ငံကိုအကူအညီတောင်းခဲ့ကြောင်းဂျပန်ကတော့တက်ကယ်ပစ္စည်းတွေအပါအဝင်ဂျပန်ယန်သန်း100အမေရိကန်ဒေါ်လာ2,000,000ဝန်းကျင်လောက်ပဲကူညီနိုင်မယ့်အကြောင်းပြောတယ်လို့ဆိုပါတယ်ဒီအခါပို့ဆောင်ရေးဝန်ကြီးဟောင်းကဂျပန်ကအကူအညီပေးမဲ့ဒေါ်လာ2,000,000လောက်ကိုတောင်းခံပြီးဒေါ်လာ3,000,000ခွဲလောက်တန်တဲ့ကန်ယိုရန်သွားတင်မော်စီတီဆောက်မယ်ဒီအတွက်သံပြားတွေသံကိုင်းတွေဂျပန်ကိုမှာမယ်လို့စီစဉ်ထားတဲ့အကြောင်းပထမအဆင့်အနေနဲ့ရေရင်ဒီဇိုင်းရေးဆွဲရေးကပတီလာကုမ္ပဏီနဲ့စကားပြောတဲ့အခါကျပ်သိန်း9,000တောင်းလို့မတတ်နိုင်ကြောင်းလက်ရှိပြည်တွင်းအင်ဂျင်နီယာအဖွဲ့မှကျပ်သိန်း1,000နဲ့အနှံဖို့စကားပြောထားစေရှိကြောင်းဂျပန်စီကရမယ့်ငွေကလည်းမရသေးကြောင်းဒါကြောင့်အဲ့ဒီပြည်တွင်းရေချောင်းခီးစဉ်ဘယ်ချိန်ပြန်ပြေးဆွဲပေးနိုင်မလဲအတိအကျမပြောနိုင်တဲ့အကြောင်းရှင်းပြပါတယ်ဒီအခါဥပဒေရှင်ကနောက်ဆက်တွဲမေးခွန်းအနေနဲ့အဲ့ဒီစစ်တွေမှာဆက်ကတ်ထားတဲ့သင်္ဘောဟောင်းတွေကိုပြုပြင်ပြီးတော့ပြေးဆွဲခိုင်းရင်မဖြစ်ဘူးလားအန်ဒီရရှိတယ်ဆိုတာရခိုင်ပြည်သူတွေသိပါတယ်။အဲ့ဒီအန်ဒီရတွေဂျားတွေကပဲဝမ်ပေါက်တာကိုဘီလက်မြင်နဲ့ဖာတန်ဖာပိတ်တန်ပိတ်ဒီသင်္ဘောတွေကိုပဲနှစ်ပေါင်းများစွာစီးလာခဲ့တာဖြစ်တဲ့အကြောင်းပြောပါတယ်။ပို့ဆောင်ရေးဝန်ကြီးကတော့သင်္ဘောဆွဲပြီဆိုကြတဲ့ကဝန်ထမ်းတွေရောအရာရှိတွေရောအစင်းစစ်တာဝန်ယူတာဝန်ခံရတာဖြစ်ကြောင်း။ဒါကြောင့်အန်ဒီရမကင်းတဲ့အနေအထားမှာပြုပြင်ဖာထေးပြီးပြေးဆွဲဖို့မဖြစ်နိုင်ကြောင်းသူ့အနေနဲ့တာဝန်ယူတာမကြသေးတဲ့အတွက်အခြားသောနီးနာတွေရှာပြီးလုပ်ကင်ဆောင်ရွက်မှာဖြစ်ကြောင်းရှင်းပြခဲ့ပါတယ်
စိတ်မောเสียပါပဲတကယ်တော့ပြည်တွင်းရေချောင်းဟာအစိုးရဘတ်ဂျက်ကနေထွက်ခဲ့ပြီးနောက်ဌာနရန်ပုံငွေနဲ့လေပတ်တဲ့အဖွဲ့အစည်းဖြစ်ပြောင်းလဲခဲ့ပြီးဖြစ်ပါတယ် အရင်ကပြည်ရင်းရေချောင်းမှာတတိုင်းတီလုံးအတိုင်းတာနဲ့ရင်းရင်လိုင်းပေါင်း64လိုင်းရှိနေရကနေတွက်ချေမကိုက်တဲ့လိုင်းတွေဖြုတ်ပစ်လိုက်လို့အခုဆို18လိုင်းလောက်ပဲကျန်မာတော့တယ်။ဒါကိုကော်ပိုရေးရှင်းအဖြစ်ပြောင်းမှလားပုဂ္ဂလိကကိုလွှဲမလားဘာမှမဆုံးဖြတ်ရသေးဘူးလို့ဆိုပါရယ်။လက်တွေ့အခြေအနေမှာတော့ပြည်သူတွေအတိဒုက္ခရောက်နေတာသိတာထင်ရှားပါရယ်။တကယ်တော့ပို့ဆောင်ရေးကဏ္ဍဆိုတာဟာပြည်သူတွေအတွက်အလွန်အရေးကြီးပါရယ်။အရင်အစိုးရအဆက်ဆက်ဟာဒီကဏ္ဍနဲ့ပတ်သက်ပြီးလက်တွေကြကြအကျိုးဖြစ်ထွန်းအောင်ဆောင်ရွက်မပေးနိုင်ခဲ့ပါဘူး။စီမံခန့်ခွဲမှုညံ့ပြင်းတာအာဂရိလိုက်စားတာတွေကြောင့်တိုင်းပြည်ဗန္နာလဲကုန်ပြည်သူတွေလည်းအကျိုးမခံစားရဆိုတာမျိုးဖြစ်ခဲ့တာပါ။အခုရခိုင်ပြည်နယ်ကရေချောင်းခီးစဉ်ကိုကြည့်ရင်ကံယောရန်သွာတင်မောတစီဒေါ်လာ3000ခွဲကျော်လောက်ကုန်မှာမို့ဘယ်ပုဂ္ဂလိကကမှရင်းနှီးမြှုပ်နှံခြင်းမှမဟုတ်ပါဘူး။ဒီလိုအနေထားမျိုးမှာပြည်သူတွေအတွက်အစိုးရကပဲဝင်ရောက်ကင်တွေဖြည့်ရှင်းပေးရမှာဖြစ်ပါတယ်။ဒီအတွက်အစိုးရဟာအခွန်ကောက်လိုနေရာမျိုးကနေတိုင်းပြည်ဗန္နာများများရအောင်ရှာပြီးပြည်သူတွေအတွက်ဘတ်ဂျက်များများအသုံးပြုဖို့လိုနေပါတယ်
။လက်ရှိပြဿနာဟာရခိုင်ပြည်နယ်ကရေချောင်းခီးစဉ်တစ်ခုကြောင်းပဲရှိပါသေးတယ်။အခြားသောတိုင်းနယ်ပြည်နယ်အသီးသီးကပို့ဆောင်ရေးကဏ္ဍမှာပြဿနာတွေအများကြီးရှိနေပါသေးတယ်။ဘတ်ဂျက်ငွေတွေကိုတကယ်လိုတဲ့နေရာမှာမသုံးမလိုတဲ့နေရာမှာဖြုံးပစ်နေတာလည်းအများကြီးပါ။ဥပမာရန်ကုန်မှာလူသိပ်မစည်းတဲ့လျှက်စစ်ယထာစက်ကောင်းဝယ်ပြီးပြေးပြတာမျိုးခောက်တူပြေး RBE ယထာတွေဆွဲပြတာမျိုးဒေါ်လာသန်းချီဖြုံးပြီးပြစ်ခဲ့တာတွေတွေ့နိုင်ပါတယ်လက်ရှိ NLD အစိုးရအနေနဲ့ကတော့တိုင်းပြည်အတွက်ဘဏ္ဍာငွေများများရှာထိရောက်တဲ့စီမံခန့်ခွဲမှုစနစ်နဲ့ပြည်သူတွေလိုအပ်နေတဲ့ကဏ္ဍအသီးသီးအတွက်ငွေများများသုံးနိုင်မှသာပြည်သူတွေနေထိုင်မှုဘဝအဆင်ပြေလာမှာဖြစ်တယ်လို့တိုင်းပြည်စီးပွားရေးနဲ့လိုက်ပါတိုးတက်လာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
အားတော့တင်းစားဆရာဦးစီသူအောင်မြင့်စီစဉ်တစ်ချက်တဲ့ပြည်ရင်းသတင်းသုံးသက်ချက်ကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။မီလာတရက်နေ့အလုတမားနေမှာမက္ဆီကိုနိုင်ငံကမီးတရဝါတွေကိုလူတွေလိုဝတ်စုံနေဝတ်ဆင်ပြီးပြီးတော့စီတန်းလှည့်လည်ခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအလစ်ပိုင်းကမြို့လေးတစ်ခုမှာဆိုရင်တော့24နာရီမနာတမ်းကပြီးတော့နိုင်ငံတကာအလုတမားနေ့ကိုအကနဲ့ဆင်နွှဲခဲ့ကြပါတယ်အခုလိုထူးထူးဆန်းဆန်းအကြောင်းအရာတွေကိုမက်ခင်ပြူထွေးနဲ့ကိုသားညုံဦးကတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ပြီးခဲ့တဲ့ပတ်တင်းကုနေကဗြိတိန်နိုင်ငံမဲလ်ဘွန်းမြို့မှာရှင်တဲ့အပြေးပြိုင်ပွဲကျင်းပခဲ့ပါတယ်ပအဝင်ရှင်ပြိုင်သူတွေက Blackwater မြစ်ထဲဒီရေကျတဲ့အချိန်မှာမီတာ400လောက်အကွာအဝေးကိုပြေးခဲ့ကြတာပါရှုံးတွေကအရန်ထူထပ်တဲ့အတွက်ဝင်ပြေးကြတဲ့သူတွေအားလုံးထင်တာထက်ပိုပြီးတော့ခက်ခဲတွေ့ခဲ့ကြပါတယ်။တချို့လူတွေကတော့လေးဘက်ထောက်တွားသွားခဲ့ကြပါတယ်။အများဆုံးပန်းဝင်ခဲ့သူကတော့4မိနစ်18စက္ကန့်အတွင်းပန်းဝင်ခဲ့ပြီးတော့နောက်ဆုံးတစ်ယောက်ကတော့36မိနစ်လောက်ကြာခဲ့ပါတယ်။အခုလိုပွဲမျိုးကိုဒေသအတွင်းပရာဟိတအဖွဲ့တွေအတွက်ရမုံငွေရှာဖွေဖို့ကျင်းပတာဖြစ်ပြီးတော့ဒီနေ့မှာရမုံငွေဒေါ်လာ9,300ကျော်လောက်ရမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
မက္ကစီကိုနိုင်ငံအူတူဘာမြို့မှာတော့မေလတရနေ့ကကြာရောက်တဲ့အလုတ္တမားတွေကိုဆင်နွှဲကြတာမှာမြီးတွေကိုဝစ်စုံမျိုးမျိုးဝစ်စစ်ပေးပြီးစီတန်းလဲလဲခဲ့ကြပါတယ်။ဒီထဲမှာလူကြိုက်အများဆုံးဝစ်စုံကတော့ Republican Party သမ္မတလောက်ဖြစ်ဖို့ရှင်းပြနေတဲ့ Donald Trump လိုမျိုးရွှေဝါရောင်စပင်းနဲ့အနောက်တိုင်းဝစ်စုံပြည့်ဝစ်စစ်ထားတာပါ။တခြားဥပမောင်းတဲ့သူလိုမျိုးဝစ်စစ်တာနဲ့မီးသက်ရည်လိုဝစ်စစ်ထားတဲ့မြီးတွေကိုလည်းတွေ့နိုင်ပါတယ်။မက္ကစီကိုစီးရီးမျိုးကနေ28မိုင်လောက်ပဲဝေးတဲ့အိုတွန်ဘာမျိုးကအခုလိုပွဲမှာကြီး30တကောင်ပါဝင်ဆွေးနွေးခဲ့ကြတယ်လို့ဒေသတွေသတင်းတွေကဖော်ပြပါဗျ။ဒီပွဲမှာလယ်သမားတွေကမျိုးတွေမျိုးတုံးပျောက်ကွယ်မဲ့အရေးကနေထိသိမ်းဆောက်ရှောက်ဖို့တာဝန်ရှိသူတွေကိုတောင်းဆိုခဲ့ကြတာပါ။ဒီနှစ်မှာမျိုးတွေကိုစိုက်ပျိုးရေးအတွက်သုံးတာဟာပြီးခဲ့တဲ့နှစ်ကသုံးတာထက်ပိုနေသွားတယ်လို့ဒေသတွေသတင်းမီဒီယာတွေမှာဖော်ပြကြပါရဲ့ရှင်။
ပြီးခဲ့တဲ့ April 29ရက်နေ့မှာကြောက်တဲ့နိုင်ငံတကာအကနေကိုဂုဏ်ပြုတဲ့အနေနဲ့ Indonesian နိုင်ငံဂျာဗာကျွန်းအလဲမှာရှိတဲ့ Solo ဆိုတဲ့မြို့ကလေးမှာလူပေါင်း 6,000 ကျော်လောက်လမ်းတွေပေါ်နေရာအနှံ့24နာရီတောက်လျှောက်ခပြခဲ့ကြပါတယ်။ Dance Thon လို့ခေါ်တဲ့ဒီပွဲကို Solo မြို့ဒေသခံဆူရနဲ့ Indonesian အနုပညာကျောင်းတို့ကနေပြီးတော့ပူးပေါင်းကျင်းပခဲ့ကြတာပါ။ပါဝင်သူတွေကတော့တညာလုံးမအိပ်ဖဲနဲ့ကနေနိုင်ဖို့ဆိုတော့အတော်ကြီးကိုခက်ခဲတဲ့အလုပ်ပါလို့ပြောပါတယ်။ Sumatra, Java, Kalimantan နဲ့ Sulawesi ကလူတွေအပါအဝင်မလေးရှားနဲ့တရုတ်နိုင်ငံကသူတွေလည်းပါဝင်ဆင်နွှဲခဲ့ကြပါရယ် နိုင်ငံတကာအကဏ္ဍကို1982ခုနှစ်ကစတင်သတ်မှတ်ခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့အစိတ်ပိုင်းဖြစ်တဲ့နိုင်ငံတကာအကကောင်စီရဲ့အားပေးမှုနဲ့ပြုလုပ်ခဲ့တာပါဒီနေ့ကိုဒီကမ္ဘာလုံးမှာဆင်နွှဲကြပြီးတော့ဝါသနာရှင်နဲ့ပညာရှင်အကသမားတွေပါဝင်ကြပြကြပါတယ်ဆိုလိုမျိုးမှာကျင်းပတဲ့ပွဲမှာတော့အဖွဲ့ပေါင်း221ဖွဲ့ပါဝင်ပြီးတော့အကသမား6000ကျော်ပါဝင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်
ဘာရဲ့မြင့်ဆုံးလူတချို့ပြည်သူနိုင်ငံပါရီမြို့မှာစီယုံပြီးတော့မြို့ကထေရှားတဲ့နေရာတွေကိုသွားလေကြပါတယ်။ Eiffel မြို့စင်ကိုသွားလေတဲ့အခါမှာတော့သူတို့ကိုယ်တိုင်ကလူတွေရဲ့စိတ်ဝင်စားစရာဖြစ်ခဲ့ရတာပါ။သူတို့အားလုံးရဲ့အရက်တွေကရှစ်ပင်နီးပါးရှိပါတယ်။သူတို့ဟာအရက်အရန်မြင့်ကြတဲ့အတွက်သူတို့ရဲ့ဘဝမှာမလွယ်ကူဘူးလို့ပြောသလိုအခုလိုအရက်မြင့်တာကိုကောင်းတဲ့နေရာမှာသုံးနိုင်ဖို့အတွက်မျှော်လင့်တယ်လို့ကမ္ဘာဒုတိယအရက်အမြင့်ဆုံးသူကပြောပါတယ်။ဟောလန်နိုင်ငံကအရက်အပြည့်ဆုံးပုံကောကလည်းသူ့လိုမျိုးတခြားအရက်ပြည့်တဲ့သူတွေကိုကူညီပေးနေတယ်လို့ပြောပါတယ်ရှင
်မခင်ဖြူထွေးနဲ့ကုတားညုံတို့စီစဉ်တက်ဆက်တဲ့ကဘာတလွားထူးခြားဆံပြအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် VOA American တန်ငါတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16kilohertz 1008ညလိုင်းဒိုမီတာ19 kilohertz 15115လိုင်းဒိုမီတာ24 kilohertz 1213ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့နိုင်မနေ့ဖက်အစီအစဉ်နေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစောဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်။
EU ဥရောပသမဂ္ဂထံကအမေရိကန်ဒေါ်လာဘီလီယံ100လက်ခံရရှိလို့ရင်ဂရိနိုင်ငံအနေနဲ့ပင်စင်းတဲ့အခွင့်ကောက်ခံခြင်းနဲ့ဆိုင်တဲ့ကိစ္စတွေကိုပြုပြင်ပြောင်းလဲရမယ်ဆိုတော့ဂရိနိုင်ငံအတွင်းအငင်းပွားဝယ်ဖြစ်နေတဲ့ဥပဒေကြောင့်ကိုလွတ်တော်အမတ်တွေကအတည်ပြုလိုက်ပြီးဖြစ်ပါတယ်။နောက်ဆုံးပြုလုပ်ရမယ့်ပြုပြင်ပြောင်းလဲရေးအစီအစဉ်အရဂရိနိုင်ငံအတွင်းပင်စင်ခံစား권အမြင့်ဆုံးရနေသူတွေကိုပေးနေတဲ့ပင်စင်ငွေကိုရှော့ချပြီးအလဲအလတ်နဲ့အမြင့်ဆုံးဝင်ငွေရရှိသူတွေအနေနဲ့လည်းပင်စင်ထက်ဝင်ကြီးမြင့်တင်ကြရမှာဖြစ်ပါတယ်။ဂရိနိုင်ငံကိုအဓိကငွေချေးပေးတဲ့နှစ်နေရာဖြစ်တဲ့ EU နဲ့ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့တို့ရဲ့တောင်းဆိုချက်အရဂရိအစိုးရအနေနဲ့2018ခုနှစ်မှာဘတ်ဂျက်ပုံငွေပြမှု 3.5 ခန့်လုံးရှိအောင်လှုပ်ဆောင်ရမှာလည်းဖြစ်ပါတယ်။ဒီမိုကရက်ပါတီဘက်ကသမ္မတလောင်းဖြစ်တက်လာနိုင်ခြေရှိတဲ့နိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့နိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြတဲ့အခါ Republican Party တွင်ကအရေးပါတဲ့ခေါင်းဆောင်တွေရဲ့ထောက်ခံမှုမရတဲ့အပေါ်သူ့အနေနဲ့စိုးရင်ပူပန်ခြင်းမရှိကြောင်း Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့ Donald Trump ကတင်းငွေနေမှာပြောကြလိုက်ပါတယ်ဒီမိုကရက်ပါတီဘက်မှာတော့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ဟာစနေနေ့ကကွမ်ကျွန်းမှာကျင်းပတဲ့ပါတီတွင်းရွေးချယ်မှုမှာအနိုင်ရလိုက်တဲ့အတွက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ပုံမနှိစက်လာခဲ့ပြီဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံကကန့်ကွက်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်တွင်တွားရောက်လဲပတ်ခဲ့ကြတဲ့နိုဘယ်ဆုရှင်3ဦးကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေရှော့ချပေးဖို့တောင်းဆိုလိုက်ကြပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံကိုနိုင်ငံရေးနဲ့မသက်ဆိုင်တဲ့ပညာရေးဆိုင်ရာတန်တမာရေးနိလနဲ့ငြိမ်းချမ်းရေးကမ်းလှမ်းလို့ကြောင်းပြောကြားလိုက်ကြပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကုစော်ဝင်းလှိုင်ကြီးညာတွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOE ရဲ့မနေ့ဖက်စီစဉ်တွေကိုလှိုင်းလိုက်မိတာ32 40 49 50နဲ့လှိုင်းလိုက်မိတာ190တွေကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာချင်းများအားလုံးရွှေလန်းချမ်းမြေ့ပါရစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.